to the Voice of America in Burmese.
Mingla Menekimashi, Washington Bureau of VOA Megan Tangani, Netao Sashikuni, July Lashi, Tanunguni, Nenekin, Sisingu, Nemasano Jiminet, Tao Nagani, Kunanai, T, Lindometer, Donsen, Lise, Lisa Shitugani, Dai Tonu, and Domawasha. Tama, Intenima,
Mingla Menekimakamia, Tigriman, the Unibu, Messenger Monajanojo, Jordan, Jobyama. American and I would be Mike Pompeo, Noguria Town, she threw Sunu Puebo, and a pet pure Sura, call anybody. ထိုင်းနိုင်ငံမှာဂူရဲပိမှုနေသူတွေကိုကယ်ထိုးရေးအမြန်လို့ဖို့လိုနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာဖလားကွာတာဖိုင်နယ်နောက်ဆုံးပွဲတွေမှာအင်္ဂလန်နဲ့ခရိုအေးရှားတို့အနိုင်ရပြီးဆီမီဖိုင်နယ်တက်သွားကြပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားပွဲထိပ်တန်းတွေနဲ့ကိုလည်းသိရပါမယ်ခင်ဗျာ။ကောင်းပါပြီရှင်။အဲ့ဒီလိုဒီထိုင်းနိုင်ငံလှိုင်ဂူကြီးတစ်ခုထဲမှာပိမှုနေ
the leaf is
ဒါကတော့ချင်းရိုင်ခရိုင်ချင်းရိုင်ခရိုင်ရဲ့အုတ်ချုပ်ရေးမှုကကလေးတွေကိုအများဆုံးကဲထုတ်နိုင်ရေးအန်တီရဲ့အ ਨੇ ဆုံးနီးနဲ့စီစဉ်နေကြောင်းပြောသွားတာပါအပြည့်စုံကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်ဒီကနေ့မနဲ့နားဆင်ရမယ်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာလည်းဒီထိုင်းဆိုးရရဲ့ဒီကလေးတွေကိုကဲထုတ်ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့အကြောင်းအရာတွေကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်သတင်းအပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မှုတို့ကပြောပြမှာပ
ါအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေးဦးနဲ့ဆွေးနွေးပွဲတွေဟာစိတ်မကောင်းစရာပဲလို့နောက်ကိုရီးယားနိုင်ငံသားဌာနကစနေနေ့မှာပြောပြီးနောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းရေးအမေရိကန်ဟာတပတ်သက်ပြားပေးဖို့ကြိုးစားနေတယ်လို့ဆွဆွဲပြောဆိုပါတယ်။ဒါပေမဲ့လည်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတော့ဆွေးနွေးပွဲပြီးချင်းမှာပဲအပေါင်းလက္ခဏာဆောင်အမြင်နဲ့ပြောပါတယ်။နှစ်ဖက်ကြားနိုင်ငံပေါင်းများစွာအကျိုးရှိတဲ့ဆွေးနွေးပွဲတွေရှိခဲ့တယ်လို့ပြောသလိုအဓိကကျတဲ့ကိစ္စရပ်အားလုံးနီးပါးမှာတိုးတက်မှုရှိတယ်လို့ဆိုပါတယ်။နောက်ကိုရီးယားနိုင်ငံခြားရေးဌာနကအမည်ဖော်ပြမထားတဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာတော့ဆွေးနွေးပွဲရဲ့ရလဒ်တွေဟာတိတ်ကိုစိုးရိမ်ဝင်ကောင်းကြောင်းဘာကြောင့်လဲဆိုတော့အခိုင်အမာပြောဆိုထားတဲ့နျူကလ িয়ার စကင်ရှင်ရေးမိမိတို့ရဲ့စံတော်ကိုလှုပ်ခတ်စေတဲ့အန်ဒရယ်များတဲ့အဆင့်ကိုစတင်စီမှာကြောင့်ဖြစ်တယ်လို့ပြောထားပါတယ်။ဝန်ကြီးပွန်ပေယိုနဲ့မြောက်ကိုရီးယားအဆင့်မြင့်တာဝန်ရှိသူတို့ဖြစ်တဲ့ခင်မြုံချိုးအပါအဝင်တခြားတာဝန်ရှိသူတွေနှစ်ရက်ကြာဆွေးနွေးပွဲအဆုံးသတ်ပြီးနိုင်နိုင်ငံတွင်မှာပဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်ထွက်လာတာပါ။ဝန်ကြီးပွန်ပေယိုဟာမြောက်ကိုရီးယားကောင်ဆောင်ခင်မြုံနဲ့တွေ့ဆုံတာမရှိပဲအဲလိုတွေ့ဆုံဖို့မျှော်လင့်ထားတာမျိုးလုံးဝမရှိခဲ့ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟက်သာနိုဝတ်ကပြောပါတယ်။
EU ယောပတ်သမဂ္ဂတွေကလည်းဗြိတိန်နှစ်ထွက်ပြီးနောက်ပိုင်းလွတ်လပ်တဲ့ကုန်သွယ်ရေးဖန်တီးမဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အစီအစဉ်ကိုကက်ဘိနက်ဝန်ကြီးတွေသဘောတူလိုက်ကြပါပြီ။ Buckingham ရှာမရှိတဲ့ဝန်ကြီးချုပ်အိမ်တော် Chequers မှာဝန်ကြီးချုပ်မေနဲ့ကက်ဘိနက်ဝန်ကြီးတွေတောက်ကြနေကတနေ့ကုန်တကပိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာ Brexit အစီအစဉ်နဲ့ပတ်သက်လို့အရင်သဘောထားကွဲနေတဲ့ဝန်ကြီးတွေရဲ့သဘောတူညီမှုကိုပါရရှိလိုက်တာဖြစ်ပါတယ်။သဘောတူညီချက်အရစံမှုထုတ်ကုန်နဲ့လက်ရစိုက်ပျိုးရေးထွက်ကုန်တွေအတွက်ဗြိတိန် EU လွတ်လပ်တဲ့ကုန်သွယ်မှုဖန်တီးပြီးတော့ပါလီမန်ရဲ့အတည်ပြုချက်မပါဘဲအပြောင်းအလဲမဖြစ်စေရဘူးဆိုတဲ့အာမခံချက်ပေးထားပါတယ်။ဗန္နာရေးပိုင်းအပါအဝင်ကုန်သွယ်ရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်လို့တော့ပို့ပြီးတော့ပြောင်းလဲပြင်လဲဖြစ်တဲ့စည်းကမ်းဥပဒေတွေခိုင်မာတဲ့အပြောင်းအလဲသဘောတူညီမှုတွေရအောင်လုပ်သွားမယ်လို့ဝန်ကြီးချုပ်ရဲ့အစီအစဉ်မှာပါဝင်ပါတယ်။ဒါအပြင် EU နိုင်ငံသားတွေအကန့်အသတ်မရှိဗြိတိန်ကိုလာရောက်တာအဆုံးသတ်ရေးလည်းပါဝင်ပါတယ်။ဒါပေမဲ့ဗြိတိန်နဲ့ EU နိုင်ငံသားတွေအနေနဲ့နှစ်ဖက်ပိုင်နက်တွေစီကိုအပြန်အလှန်ခီးသွွာလာနိုင်ရဲ့အတွက်မူပေါင်းတွေတတ်မှတ်ဖို့လည်းသဘောတူညီချက်ထဲမှာပါဝင်ပါတယ်။ဥရောပသမ္မတကိုလုံးဝမယုံကြည်ကြသူတွေ EU ရဲကနေမထွက်ချင်ကြသူတွေကတော့ဗြိတိန်ကက်ဘိနက်ဝန်ကြီးတွေကြားမှရရှိခဲ့တဲ့ဝန်ကြီးချုပ်မေရဲ့အစီအစဉ်တွေကမလုံလောက်ဘူးလို့ပြောနေကြပါတယ်
။ဘယ်လ်ဂျန်နိုင်ငံဘရပ်ဆဲလ်မြို့တော်မှာလုံးမဲ့မြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့တည်သည့်အစည်းအဝေးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်လာတဲ့မဲ့ပေါ်ဥရောပကတက်ကြွလှုပ်ရှားသူတွေဘရပ်ဆဲလ်မြို့တော်မှာစနေနေ့ကကြီးတဲ့ကန့်ကွက်ဆန္ဒပြကြပါတယ်။စီးရေးသုံးစီကိုချော့ချပြီးကျောင်းတွေနဲ့တန်ရှင်းတဲ့စွမ်းအင်ကဏ္ဍတွေမှာလူလူရံမုံငွေတွေကိုပို့ပြီးသုံးစွဲဖို့ဆန္ဒပြသူတွေကတောင်းဆိုပါတယ်။ Trump not welcome Trump ကိုမကြိုဆိုပါဆိုတဲ့ခေါင်းစဉ်နဲ့စနေနေ့ဆန္ဒပြပွဲကိုလုပ်ကြတာဖြစ်ပြီးဗိုလ်ထူးကြော်သားပြည်နှစ်တွေမှာနေတိုးထိပ်သီးအစည်းအဝေးလုပ်ဖို့စီစဉ်ထားချိန်မှာပဲကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်ဒီလိုဘဝနိုင်ငံတွေဟာသူတို့ကိုယ်သူတို့ကာကွယ်ဖို့လုံလောက်တဲ့လုံဆောင်မှုမရှိဘူးလို့ဆိုဆွဲပြီးစီးရေးသုံးစိတ်ကိုတိုးမြင့်သုံးဆွဲကြဖို့သမ္မတထရမ့်ကတောင်းဆိုနေတာပါ။ဆန္ဒပြပွဲကိုစီစဉ်သူတွေကတော့စီးရေးသုံးစိတ်တိုးမြင့်တာကိုစံကျင်ကြပါတယ်
။ဒ ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာမိုတီထန်စွာရွာသွန်းပြီးတော့မြေပြိုမှုတွေဖြစ်ခဲ့တဲ့အတွက်49ယောက်ထပ်မင်းတေဆုံးပြီးတော့48ယောက်ကျော်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းဌာနကပြောပါတယ်။လူပေါင်းတသန်းခွဲကျော်ဟာလည်းဘေးလွတ်ရာမှာပြောင်းရွှေ့နေကြရပါတယ်။နောက်ထပ်3သန်းကျော်ကိုလည်းဘေးလွတ်ရာသွားကြဖို့အတွက်မိသက်နဲ့တဘာဝဘေးနံစီမံခန့်ခွဲရေးဌာနကအကြံပြုထားပါတယ်။ဂျပန်နိုင်ငံအလဲပိုင်းနဲ့အနောက်ပိုင်းမှာမိုးအကြီးအကျယ်ရွာသွန်းနေပြီးတော့မိုးရေချိန်တပိုင်းဝင်ဆန်းချိန်တင်းအောင်မြင့်တက်မယ်မြေပြိုမယ်ဟွန်ချူးကျွန်းတချို့နေရာတွေမှာမြေရေကြီးမယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်တောင်ပိုင်းရှင်ကိုကုကျွန်းပေါ်ကမိုတိုယာမာမြို့မှာစနေနေ့မနေ့မရောက်ခင်24နာရီအတွင်းမိုးရေချိန်ဟာ58စင်တီမီတာကျော်ခဲ့တယ်လို့မိုးလေဝသဌာနကပြောပါတယ်ဒါဇင်နဲ့ချီတဲ့မြေပြိုမှုတွေအရေးပေါ်အခြေအနေတွေအတွက်မိသက်ရဲတပ်ဖွဲ့နဲ့စစ်တပ်ဖွဲ့ဝင်48,000လောက်အကူအညီကယ်ဆယ်ရေးတွေလုပ်ပေးနေတယ်လို့အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒေစုဂါကပြောပါတယ်နောက်ထပ်တပ်ဖွဲ့ဝင် 2,100 လောက်အသစ်အနေထားနဲ့ရှိနေကြတယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ် Mitsubishi နဲ့ Master ကုမ္ပဏီတွေရဲ့လုပ်ငန်းလည်ပတ်မှုတချို့ကိုလည်းရပ်ထားရပါတယ်စနေနေ့ညနေပိုင်းကလည်းတိုကီယိုမြို့တော်တောင်ပိုင်းမှာ 5.6 ပြင်းအားရှိတဲ့မြေငြင်းတစ်ခုလှုပ်ခတ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုဘယ်လောက်ရှိသလဲဆိုတာမသိရသေးပါဘူ
း။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဖက်တနင်္ဂနွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခင်ချရမြို့ထမ်းလွန်းနိုင်နှုံးလှိုက်ကူထဲမှာပိတ်မိနေတဲ့ចောင်းသားလေးတွေနဲ့သူတို့ရဲ့ဘောလုံးသင်းနီးပြားတွေကိုကယ်ထုတ်ဖို့ရမှာမကြခင်ပြင်းထန်တဲ့မုတ်တူမှုရောနိုင်ခြေရှိတဲ့အတွက်အ мян ဆုံးလုဆောင်မှုလူတွေလို့ထိုင်းတာဝန်ရှိသူတွေကစနေနေ့မှာပြောပါရယ်အသက်17နှစ်ကနေ16နှစ်အရွယ်ကလေးတွေနဲ့အသက်25နှစ်အရွယ်သူတို့ရဲ့နှီးပြားတွေဟာဇွန်လ23ရက်နေ့ကလေးကလိုင်ကူထဲမှာပိတ်မိနေတာပါလွန်ခဲ့တဲ့ရက်နေ့ငယ်တွင်ရာသီဥတုနည်းနည်းကောင်းလာတာနဲ့ရေထူးကျသွားတာတွေကြောင့်ရေအောက်ကိုဖြတ်ပြီးကယ်ထုတ်ရေးအတွက်တင့်တော်တဲ့အခြေအနေတွေပေါ်လာပြီးမဲ့မိုးထက်ရွာလာရင်အဲ့ဒီအခြေအနေကသိခံမှာမဟုတ်ဘူးလို့ကယ်ဆယ်ရေးလုပ်ငန်းကိုကြီးကြပ်နေတဲ့ချင်းရိုင်ခရိုင်ရာယူချိုရည်မှုနရွန်ဆက်အော်စတနာကုန်းကစနေနေ့မှာပြောပါရယ်ဒီတင်ဘက်ကူမှာရောက်လာမဲ့ပြည်ပရင်ကုန်သမားအုပ်စုကြီးနှစ်ခုကိုစောင့်နေပြီးအဲဒီနောက်မှာအခြေအနေပြေးတာနဲ့ကဲထိုးရေးလုပ်ငန်းကိုအလင်းမြန်လုဆောင်ဖို့အဆင်သင့်ဖြစ်မယ်လို့ခရိုင်အုပ်ချုပ်ရည်မှုကပြောပါရယ်ကဲထိုးနိုင်မဲ့တခြားနည်းလမ်းတွေကိုလည်းဆက်ပြီးတော့ရှာနေကြဆဲပါအမေရိကန်နည်းပညာလုပ်ငန်းရှင်ဘီလီယံနာတတိကြီးအီလွန်မတ်စ်ကလည်းကဲဆယ်ရေးလုပ်ငန်းမှာအကူအညီပေးဖို့အတွက်သူ့ရဲ့အင်ဂျင်နီယာဖွဲ့တစ်ဖွဲ့ကိုလွှတ်ထားပါရယ်မတ်စ်ရဲ့ Boring Company ဟာအစိမ့်မြင့်တည်ယူပို့ဆောင်ရေးစနစ်တွေအတွက်တူးမြောင်းနေတူးဖော်ဖို့သလိုမြေရုကိုထိုးဖောက်ကြည့်ရှုနိုင်တဲ့ရေဒါစနစ်တွေလည်းရှိထားပါတယ်။ဒီအကြောင်းသတင်းလောက်ကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်
။ထိုင်းနိုင်ငံဖုကက်အပန်းဖြေကျွမ်းသားမှသင်္ဘောမောက်လို့သေဆုံးသူ50ယောက်ရှိသွားပြီလို့ဖုကက်ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့ကပြောကြားခဲ့ပါတယ်။ပျောက်ဆုံးနေတဲ့15ယောက်ကိုလည်းဆက်လက်ရှာဖွေနေကြပါတယ်။တရုတ်ကဘာလဲခီးသည်တင်သင်္ဘောမုံတိုင်းချောင်းဂျာတာရေးနေတော့ကနင်းမြုပ်ခဲ့တာမှသေးဆုံးသူအများစုဟာတရုတ်လူမျိုးတွေဖြစ်ကြပါတယ်။ရှာတွေ့တဲ့အလောင်းတချို့မှာမိခင်တွေကထွေးပွေထားရင်းနဲ့သေဆုံးနေတဲ့ကလင်းငယ်တွေလည်းပါဝင်တယ်လို့ကယ်ဆယ်ရေးရင်ခုသမားတွေကပြောပြကြပါတယ်။ဂျာတာရိတ်နေတုန်းက9မီတာလောက်မြင့်တဲ့လှိုင်းတံကြောင့်မှောက်ခဲ့တဲ့သင်္ဘောမှာကဘာလက်ခီးသည်63ယောက်အပါအဝင်စုစုပေါင်းခီးသည်105ယောက်ပါပါတယ်။12ယောက်ထက်မနည်းကတော့ဆေးရုံမှာကုသမှုခံယူနေရပါတယ်။ရှာဖွေကယ်ဆယ်ရေးကိုပို့ပြီးလုပ်ဖို့အတွက်ထိုင်းနိုင်ငံဂျာရေးဌာနနဲ့ထိုင်းနိုင်ငံမှာရှိတဲ့တရုတ်တံတမန်တွေကိုတရုတ်တံတမန်ရှီကျင်းပင်ကပြောကြားခဲ့ပါတယ်။ကယ်ဆယ်နိုင်တဲ့တရုတ်ခီးသည်တွေကိုလေဆိပ်မှအကူအညီပေးဖို့အတွက်တရုတ်ဘာသာပြန်လှုပ်အားပေး80ကိုရှာဖို့ဖုကက်ခီးသွားလုပ်ငန်းအဖွဲ့ကိုပြည်내အုပ်ချုပ်ရေးမှူးကတောင်းဆိုထားပါတယ်။ဒါသာရင်းနှီးအစောပိုင်းကပဲနောက်ထပ်မှောက်ခဲ့တဲ့သင်္ဘောကတရုတ်နဲ့ဥရောပကဘာလက်ခီးသည်42ယောက်လုံးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ဇူလိုင်လ9ရက်ကမ္ဘာ့ဖလားပေါ်လွန်ပြိုင်ပွဲ quarter final နောက်ဆုံးပွဲစဉ်တွေမှာအင်္ဂလန်ကဆွီဒင်ကို2ဂိုးပြတ်နေနိုင်ပြီးခရိုအေးရှားကအင်ရှင်ရက်ရှားကို penalty အဆုံးဖြတ်ကံပြီးမှစုစုပေါင်း6ဂိုး5ဂိုးနဲ့နိုင်ရသွားပါတယ်။အင်္ဂလန်နဲ့ခရိုအေးရှားတို့ semi final ပွဲကိုမြန်မာစံတော်ချိန်ဇူလိုင်လ12ရက်ကြာတာပြီးနေ့မနေ့အစော12နာရီခွဲမှာရှင်မြန်ကစားကြပါမယ်။အင်္ဂလန်တို့ဂိုးတွေကိုမိနစ်30မှာမကွာရ58မိနစ်မှာဒီလီအာလီတို့ကသွင်းယူပေးတာပါ။အင်္ဂလန်တင်းဟာကမ္ဘာဖလား semi final အဆင့်ကို1966နဲ့1990ပြည့်ပွဲတွေပြီးရင်တတိယကြိမ်မြောက်ရောက်တာပါ။ဒါပြင်2006ခုနှစ်ကမ္ဘာဖလားပွဲ16သင်းရှုံးထွက်အဆင့်မှာအက်ကွေဒေါ်အသင်းကိုအနိုင်ရပြီးကြတဲ့ကဆိုရင်အဓိကဘောလုံးပွဲကြီးတစ်ပွဲရဲ့ရှုံးထွက်အဆင့်မှာပထမဆုံးချိန်အနိုင်ရတာလည်းဖြစ်ပါတယ်။ Quarter Final နောက်ဆုံးပွဲဖြစ်တဲ့အင်ရှင်ရုရှားနဲ့ခရိုအေးရှားတို့ပွဲမှာတော့အင်ရှင်အသင်းကပထမပိုင်း31မိနစ်မှာကြတဲ့က Cherishev ဖြစ်အဖွင့်ဂိုးနဲ့ဦးဆောင်ဂိုးရတာပါ။ဒ ဒါပေမဲ့လည်း39မိနစ်မှာခရိုအေးရှားကခရာမာရစ်ကခြေပါကူးသွင်းယူပြီးတစ်ဖက်တစ်ကိုးစီနဲ့ပဲမိနစ်90ကစားချိန်ပြီးပါတယ်။အဲနောက်အချိန်ပိုပထမပိုင်း15မိနစ်စကစားပြီး10မိနစ်အကြာခရိုအေးရှားတင်းကဦးဆောင်ကိုရပါတယ်။နောက်ပိုင်းမှာပစ်ဒန်ဘောကနေတဆင့်ဖာနန်ဒက်စ်ကအပိုင်ကောင်းတိုက်သွင်းယူလာကြောင့်တစ်ဖက်90စီနဲ့ဒေးဖြစ်ပါတယ်။အချိန်ပိုဒုတိယပြီးတဲ့အထိဂိုးမှုသိနေတာကြောင့်ပင်နယ်တီကန်တာမှာရုရှားက3ဂိုးပဲဝင်ပြီးခရိုအေးရှားက4ဂိုးဝင်တာကြောင့်စုစုပေါင်း6ဂိုး5ဂိုးနဲ့ခရိုအေးရှားစီမီဖိုင်နယ်တက်သွားတာပါ။ခရီးရှားတင်ဟာ1990ပြည်နှစ်ကလေးကဆိုရင်ကမ္ဘာဖလားပြိုင်ပွဲတစ်ခုထဲမှာဒီပွဲနှစ်ပွဲကိုပယ်နယ်တီနဲ့အနိုင်ရတဲ့ဒုတိယမြောက်အသင်းဖြစ်ပါတယ်ခင်ဗျာ
ကနေဒါအရှင်းဘိုင်းနဲ့အလဲဘိုင်းကိုပြင်းထန်တဲ့အပူလိုင်းဆက်လက်ဝင်ရောက်နေချိန်မှာပဲကိဘက်နယ်မှာအပူချိန်ကြောင့်တည်ဆုံးသူတရင်တစ်ပတ်ထဲမှာ54ယောက်ထပ်မင်းရှိသွားပြီလို့ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေကပြောကြားခဲ့ပါတယ်တည်ဆုံးသူ30နီးပါးကမွန်ထရီယယ်မြို့ကဖြစ်ပြီးတော့ကျန်းတည်ဆုံးသူတွေဟာကိဘက်နယ်တောင်ပိုင်းကဖြစ်ပါတယ်အသက်အရွယ်တကြီးရွယ်ကိုအမျိုးသားတွေများတယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဆယ်စုနှစ်နဲ့ချီအတွင်းမှာအပူလိုင်းဒဏ်ကိုခေဘက်နယ်မှာခံစားနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့ဝင်တွေကလည်းရက်ွက်တော်တော်များများမှာတအိမ်တဆင်းအခြေအနေကောင်းမကောင်းလိုက်လံမေးမြန်းနေကြပါတယ်။ဒေသခံတော်တော်များများရဲ့အိမ်တွေမှာလေအေးပေးဆက်မရှိကြပါဘူး။လူတွေကိုရင်မြမြတောက်ကြဖို့နဲ့ကိုယ်အိမ်နီးနားချင်းတွေအချင်းချင်းကြီးစုစောင့်ရှောက်ကြဖို့အတွက်ကျမ်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။Ontario, Nova Scotia နဲ့ New Brunswick နယ်ရီမှာလည်းအပူလိုင်းတတိကိုတောက်ကြနေအထိထုတ်ပြန်ထားခဲ့ရပါတယ်ရှင
်ကိုကျကျသိန်းနဲ့မဆုမြတ်မှာရှင်တနင်္ဂနွေနေ့နဲ့ခင်ဗျို့မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ကူထဲမှာသတင်းနှစ်ပတ်ကြာပိတ်မိနေတဲ့ထိုင်းကျောင်းသားလေးတွေနဲ့သူတို့နှီးပြကိုကဲထုတ်နိုင်ရေးအတွက်ထိုင်းအာဏာပိုင်တွေနီးလန်းအမျိုးမျိုးနဲ့စဉ်းစားနေရမှာရေအောက်ထဲလေမှုတ်ထားတဲ့ပိုင်လုံးကြီးတစ်ခုတွေ့တမ်းပြီးကဲထုတ်ရေးပဲဖြစ်ပါတယ်။ကဲဆယ်ရေးအစီအစဉ်စမယ့်အချိန်ကိုအတိအကျမကြေညာသေးပေမဲ့လာမယ့်ရက်ထဲတကြော့ပြန်မိုးတီးထန်မလာခင်မှာလှုပ်ဆောင်နိုင်ဖို့စိုင်းပြင်းနေကြတာပါ။နောက်ဆုံးသိထားရတဲ့အခြေအနေတွေကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
ဇွန်လ23ရက်နေ့ကလေးကမဲဆိုင်ကူရဲထိုင်းကျောင်းသားငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြတို့ပိတ်မိနေကြတာအခုဆို15ရက်ကျော်လာပြီဖြစ်ပါတယ်။သူတို့ကိုကယ်ထုတ်နိုင်ဖို့အတွက်စေတနာဝန်ထမ်းရေငုပ်ကျွမ်းကျင်သူအဖွဲ့ကြီး2ဖွဲ့စနေညနဲ့တနင်္ဂနွေမနက်မှာရောက်လာဖို့ရှိတာကြောင့်အာဏာပိုင်တွေစောင့်ဆိုင်းနေကြပြီးရေငုပ်သမားတွေလူစုံတာနဲ့ကလေးတွေကိုကယ်ထုတ်ရေးလုပ်ငန်းစဉ်တွေစတင်မှာဖြစ်ကြောင်းချင်းရန်ခရိုင်အုပ်ချုပ်ရေးမှူးနရွန်ဆတ်ကပြောပါတယ
်။ We try to set a plan that the best planwe can bring them out and
clear we get home အစီအစဉ်တရားချမှတ်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်အကောင်းဆုံးနည်းကတော့သူတို့ကို Android အနည်းဆုံးနဲ့ကဲထုတ်လာနိုင်မဲ့အစီအစဉ်မျိုးပဲဖြစ်ပါတယ
်ဒီသတင်းပတ်ကုံကဆလို့နောက်ထပ်မိုးသေးထန်လာတော့မဲ့အခြေအနေရှိတာကြောင့် clear တွေကိုကဲထုတ်ဖို့ပုံပြီးခက်ခဲသွားနိုင်တဲ့အတွက်ရာသီဥတုဆိုးရွားမလာခင်မှာဂူတွေကနေကဲထုတ်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကထိုင်းအာဏာပိုင်တွေကိုအကြံပေးထားတာပါအဲ့လိုမှမဟုတ်ရင်ကယ်ဆယ်ရေးလုပ်ငန်းဟာပိုပြီးအချိန်ကျန့်ကြာသွားနိုင်တယ်လို့ကလေးတွေအတွက်စိတ်ဓာတ်ပိုင်းဆိုင်ရာထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။စနေညတကောင်အချိန်ကစပြီးမဲဆိုင်ကူပတ်ဝန်းကျင်တစ်ဝိုက်မှာထိုင်းလုံညုံရေးတပ်ဖွဲ့ကဂူအဝင်ဝပေါက်တွေကိုတာလဘတ်တွေနဲ့နှစ်ထပ်ကာယံပြီးလုံညုံရေးတိုးမြှင့်လိုက်တယ်လို့မတော်ရဆိုတဲ့ကန့်သက်ဧရိယာကိုလည်းတိုးမြှင့်လိုက်ပါတယ်။ရာနဲ့ကြည့်တဲ့သတင်းသမားတွေကတော့အချိန်တွေထူးလာမလားဆိုပြီးစောင့်ဆိုင်နေကြပေမဲ့အာယုံတက်လာတဲ့အချိန်ထိထူးခြားမှုတစုံတရာမပြားသေးတာကိုမဲဆိုင်ကူတဝိုက်ကနေဓာတ်ရိုက်ထုတ်လွှင့်ချက်ဒီမှာတွေ့ရပါတယ်။လှိုင်ကူတဲကနေရေငုပ်ပြီးကဲထုတ်မဲ့အစီအစဉ်ကိုတော့အခြားနီလန်းမရှိမှသာဒီနီလန်းကိုသုံးသင့်တယ်လို့လှိုင်ကူအတွင်းကဲဆယ်ရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေပါတယ်။အတွေ့အကြုံမရှိတဲ့လူတွေရေငုပ်ဝတ်စုံသုံးတာကအန္တရာယ်များတယ်လို့သူတို့ကပြောနေတာပါ။မဲဆိုင်ကူကဲဆယ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စာတပါနစ်ကသူတို့လှုပ်ဆောင်ဖို့စဉ်းစားရတဲ့အစီအစဉ်တစ်ခုကိုလည်းရှင်းပြပါရစေ
။ Giant canvas laminated tube that will be inserted into the cave via like the seal dive team and set up and when it is
canvas အထက်ထက်နဲ့အထူးပြုလုပ်ထားတဲ့ပိုက်လုံးကိုရေတဲ့အထူးတပ်ဖွဲ့ဝင်တွေကဂူရဲဖြတ်သွဲတန်းပြီးဆိုတာနဲ့အဲ့ဒီပိုက်ထဲလေမှုတ်သွင်းလိုက်ပါမယ်။အဲ့ဒါဆိုရင်ပိုက်လုံးကြီးကအချင်း28လက်မလောက်ဖြစ်သွားမှာပါ။အဲ့ဒီပိုက်ထဲကဖြတ်ပြီးတော့ကလေးတွေကိုကဲထုတ်တာမျိုးဖြစ်ဖြစ်သူတို့စီအစားအသောက်ပို့တာမျိုးဖြစ်ဖြစ်လုံနိုင်ပါမယ်ခလေးတွေရင်ငုပ်စရာမလိုတော့ပါဘူ
းဒါပေမဲ့ဒီစဉ်းစားချက်ကလက်တွေ့မှာအဆင်ပြေပါမလားဆိုတာတန်တရားဖြစ်နေကြပါတယ်လှိုင်ကူတွေကရေဝင်နေတဲ့လမ်းကြောင်းဟာအချိုးအကွေ့အလင်းအကောက်တွေရှိနေတယ်လို့တချို့နေရာတွေမှာကျင်းမြောင်းနေတာကြောင့်ဖြစ်ပါတယ်ဂူတွေပိတ်မိနေတဲ့ထိုင်းခလေးငယ်တွေဟာကျမ်းမာရေးကောင်းမွန်နေပြီးရင်ငုပ်လေ့ကျင့်နေကြတယ်လို့ ရင်ငုတ်ဝတ်စုံနဲ့ဘယ်လိုအသက်ရှူရမလဲဆိုတာလေ့ကျင့်နေတယ်လို့ထိုင်းအာနာပိုင်တွေကသတင်းထုတ်ပြန်ပါတယ်။မဆိုင်ကူတဲ့ပိတ်မိနေတဲ့ထိုင်းကျောင်းသားနဲ့သူတို့နီးပြားကိုကဲထုတ်နိုင်ရေးကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်တွေပေါ်ကနေဂူပေါက်တွေကိုလိုက်လံရှာဖွေခဲ့ရမှာကလေးတွေနဲ့အနည်းဆုံးမီတာ4-500အကွာကဂူပေါက်တစ်ခုကိုတောက်ကြနေကရှာတွေ့ခဲ့ပါတယ်။အဲ့ဒီဂူပေါက်ကနေဂူအောက်ရေရှိတဲ့နေရာကိုတွေ့နေရတယ်လို့ထိုင်းအာနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးကြပါတယ်။ထိုင်းရဲ့ဗိုလ်ချုပ်ကြီးမစ္စတာဆူချတ်ဦးဆောင်တဲ့အဖွဲ့ကတမ်လွန်နန်နွမ်းကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေရမှာကလေးတွေနဲ့အနည်းဆုံးရောက်နိုင်တဲ့အဲ့ဒီဂူပေါက်ကိုတွေ့ခဲ့ရတာဖြစ်ကြောင်းထိုင်းသတင်းတစ်ခုမှဖော်ပြထားပါတယ်။ထိုင်းရဲ့အထူးတပ်ဖွဲ့ကတဆင့်သူတို့မိဘတွေထံကလေးတွေပေးပို့လိုက်တဲ့စာထဲမှာတော့သူတို့မိသားစုမောင်နှမတွေကိုသတိရကြောင်းမိဘတွေကိုချစ်ကြောင်းသူတို့ပြန်ထွက်လာတဲ့အခါစားကျင်တဲ့အစားအသောက်တွေကိုလုံကျွေးဖို့ကိုလည်းတောင်းဆိုထားပါတယ်။တော်ဝဲဘောလုံးအသင်းအဖွဲ့ဝင်ကလေးငယ်12ဦးနဲ့အတူဂူရဲပိတ်မိနေတဲ့အသက်25နှစ်အရွယ်နီးပြားကတော့ကလေးတွေကိုကောင်းမွန်စွာသူစောက်ရှောက်သွားမယ်အကြောင်းဂတိပေးပြောဆိုသလိုအခုလိုဂူရဲပိတ်မိရတဲ့ဖြစ်ရပ်အတွက်တောင်းမှန်ကြောင်းကိုလည်းထိုင်းဘာသာနဲ့သူရေးထားတဲ့စာမှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါကိုညံဝင်းရောင်ကြီးအခုဆက်လက်ပြီးတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာပါပထမဆုံးအနေနဲ့ဥက္ကံခင်ရဲ့မြမရေးတုံသက်ချက်ကိုနားဆင်ရမှာပါရှင်အခုဆောင်ရမယ့်တာဝန်ကိုမြို့နေလူတန်းစားကသဘောပေါက်ပေမဲ့မြမအစိုးရကသူရတဲ့အခွန်ဝင်ငွေဟာအလွန်နှဲပါတယ်။ဒါကြောင့်အခွန်ကောက်တာနဲ့ပတ်သက်တဲ့ပညာပေးအစီအစဉ်လုပ်ပြီးတော့ပြည်သူတွေယုံကြည်လောက်အောင်လုပ်တာကပိုပြီးထိရောက်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်။
ဆိုရကိုပေးเสียရှိတဲ့အခွန်မပေးဘဲတိတ်ဆောင်နေပြီတွေကိုအေးအေးယူပြီးစနစ်တကျအခွန်ကောက်ယူဖို့မေလ18ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးသွားကြပါတယ်အခွန်ဆောင်ရမှာကိုပြည်ရဲ့သားနဲ့ရှောင်းနေတာဖြစ်လို့ပညာပေးစည်းရုံးတာမျိုးမလုပ်တော့ဘဲဥပဒေအတိုင်းသိသိရောက်ရောက်အေးအေးယူဖို့ပြောဆိုကြပါတယ်လုပ်ငန်းရှင်တွေကအစိုးရကိုအယုံအကြည်မရှိလို့အခွန်မဆောင်တာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘာလုံငန်းမှမပြဘဲချမ်းသာနေသူတွေကိုလည်းစစ်ဆေးပြီးအခွန်ကောက်ယူဖို့လိုအပ်တယ်လို့အကြံပေးကြပါသေး။ဦးသိန်းစိန်ဆိုရလက်ထက်ကလည်းမှတ်ပုံတင်ထားပြီးအခွန်မဆောင်တဲ့ကုမ္ပဏီ1000ကျော်ရှိကြောင်းသိရပါသေး။ကုမ္ပဏီအပြည့်မှတ်ပုံတင်ထားပြီးမှအလုံးမလုံးတဲ့ကုမ္ပဏီတွေလည်းဒီထဲမှာပါဝင်နိုင်ပါသေး။ကုန်းတွယ်လုံငန်းကုန်နဲ့ဝင်ငွေကုန်ကိုရှင်းပြတဲ့အောက်ကွန်ဥပဒေကို2014ခုနှစ်မတ်လ28ရက်နေ့မှာထုတ်ပြန်ပါသေး။NLD ဆိုရတဲ့လာတော့2019မလာတရနေ့မှာအခွန်အောက်ဥပဒေပြဋ္ဌာန်းပြန်ပါတယ်။အဲ့ဒီနောက်အခွန်ဆိုင်ရာကြေညာစာ73ခုထုတ်ပြန်ပြီး2018မလာ30ရက်နေ့မှာအခွန်အောက်ဥပဒေကိုပြဋ္ဌာန်းလိုက်ပါတယ်
။ဒါပေမဲ့ဥပဒေတွေပြဋ္ဌာန်းတိုင်းရတဲ့ရတိုက်တဲ့အခွန်အောက်ကိုရလိမ့်မယ်လို့အာမမခံနိုင်ပါဘူး။အခွန်အောက်ဆိုတာအစိုးရနဲ့ပြည်သူလူထုကြားထားရှိတဲ့လူမှုပဒေညင်သဘောတူညီချက်တစ်ခုဖြစ်နေတာမို့အပြန်အလှန်တာဝန်သိဖို့လိုကြောင်းမကြာမီကထုတ်ဝေတဲ့ Asia Foundation စာရန်းမှာဖော်ပြထားပါတယ်အကွန်အကောက်ဆိုင်ရာပြည်သူသဘောထားကို James Owen နဲ့ Hema Thun တို့ကတင်ပြထားတာဖြစ်ပါတယ်ရန်ကုန်ဖအံနဲ့တောင်ကြီးကမြို့သူမြို့သား1400ကိုမေးမြန်းစုံစမ်းပြီးအကွန်နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားတွေကိုဖော်ပြထားတာပါရန်ကုန်နိုင်ငံရေးသိပ္ပံနဲ့ Asia Foundation တို့ပူးတွဲထုတ်ဝေတဲ့2019မြို့ပြလူနေမှုဘဝစစ်တမ်းပါအချက်လက်တွေကိုအခြေခံပြီးရေးသားထားတဲ့အခွန်အကောက်နဲ့ပြည်သူအမြင်စာတမ်းဖြစ်ပါတယ်
။ဒိုင်းလူပြည်သားကအခွန်ဆောင်ဖို့တာဝန်ရှိတယ်လို့အစိုးရကလည်းအခြေခံဝန်ဆောင်လုပ်ငန်းတွေလုပ်ပေးဖို့လိုပါသေး။ဒါပေမဲ့မြန်မာပြည်မှာတော့နှစ်ဖက်စလုံးကတာဝန်မကျေသလိုဖြစ်နေပါသေး။2016-19ဘန်ဒါနှစ်မှာအခွန်ပမာဏဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့6ရာခိုင်နှုန်းသာရှိပါသေး။အလားတူဝင်ငွေရှိတဲ့နိုင်ငံတွေမှာ10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိအခွန်ရကြတဲ့အတွက်မြန်မာရတဲ့ပမာဏဟာအလွန်နည်းနေပါသေး။ဝင်ငွေကုန်ကုန်သွယ်လုပ်ငန်းကုန်နဲ့ပစ္စည်းကုန်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုစာရမ်းမှာဖော်ပြပြီးအောက်အခွန်အပေါ်စီးပွားရေးလုပ်ငန်းရှင်နဲ့ခြေလက်လူထုထားရှိတဲ့သဘောထားကိုတော့ခြံလှပ်ထားပါသေး။ဝင်ငွေကုန်ကိုဝင်ငွေအနည်းများလိုက်ပြီးပြည်တွင်းအခွန်ဦးစီးဌာနကကောက်ယူပါတယ
်အလို့သမားစီကရတဲ့အခွန်ကိုကုမ္ပဏီကပြည်တွင်းအခွန်ဦးစီးဌာနကိုလွှဲပြောင်းပေးရပါတယ်ဒါပေမဲ့တစ်နှစ်ဝင်ငွေသိန်း20အောက်မှရှိသူတွေဟာ ဝင်ငွေကင်းလို့ခွင့်ရပါတယ်။သိန်း20ကျော်လာရင်တဖြည်းဖြည်းတိုးမြင့်ကောက်ယူတာမို့ဝင်ငွေရဲ့25ရာခိုင်နှုန်းအထိကောက်ယူပါတယ်။ကုန်သွယ်လုပ်ငန်းကတော့စားသုံးကုန်ရောင်းရငွေနဲ့ဝန်ဆောင်မှုကရတဲ့ငွေအပေါ်စည်းကြက်တဲ့အခွန်ဖြစ်လို့ရည်ဝရအားဖြင့်စားသင့်ငွေရဲ့900ခိုင်နှုန်းကောက်ခံပါတယ်။ကုန်သွယ်လုပ်ငန်းကွန်ကိုနိုင်ငံအတော်များများမှတပြေးညီကောက်ခံလေးရှိပါတယ်။မြန်မာပြည်မှာတော့မြို့ပြလုပ်ငန်းတွေမှသာစည်းကြက်ပြီးပြည်သူရောင်းဝယ်မှုမှကောက်ခံလေးမရှိပါဘူး။ကိုယ်ပိုင်အိမ်မီနဲ့အိမ်မီငှားရမ်းရင်ပစ္စည်းကွန်ဆောင်ရပါတယ်။ပေးရမယ့်စားသင့်ဝင်ငွေကွန်ရဲ့100ခိုင်နှုန်းဟာပစ္စည်းကွန်ဖြစ်ပါတယ်
။မေးမြန်းခံရသူ90ရာခိုင်နှုန်းကျော်ဟာဝင်ငွေကုန်ကိုကြားပူးကြပြီး90ရာခိုင်နှုန်းဟာကုန်သွယ်လုပ်ငန်းကုန်ကိုတိကြပါတယ်ပစ္စည်းကုန်ပေးသူဥယေကတော့နေရာဒေသကိုလိုက်ပြီးအနည်းငယ်အများရှိပါတယ်ရန်ကုန်မှာ90ရာခိုင်နှုန်းကျော်ရှိပြီးတောင်ကြီးမှာ30ရာခိုင်နှုန်းလောက်သာရှိပါတယ်အခွန်မဆောင်ရင်အပြစ်ဒဏ်ခံရမယ်ဆိုတာကိုလည်းအများစုကနားလေသဘောပေါက်ကြပါတယ်ဒါပေမဲ့အခွန်ပေးရတဲ့အကြောင်းရင်းနဲ့အခွန်ငွေကိုအစိုးရကဘယ်လိုသုံးစွဲတယ်ဆိုတာကိုမင်းမြန်ခံရသူ90ရာခိုင်နှုန်းကသိကျင်ကြပါတယ်အခွန်ဆောင်ရမယ့်တာဝန်ကိုအများစုကနားလည်ကြပါတယ်ဒါကြောင့်အခွန်ဆောင်ဖို့တာဝန်ရှိကြောင်းအစိုးရဘက်ကပြောဆိုနေတာဟာအကျိုးမရှိဘူးလို့ဆိုပါတယ်အခွန်ဆောင်ခြင်းလာအောင်ရှင်းလင်းတင်ပြပြီးပြည်သူလူထုယုံကြည်လာအောင်လုပ်တာကပိုပြီးတည်ရောက်တယ်လို့ဆိုပါတယ်ခြေလက်လူသားစားဟာအခွန်ဆောင်ရတာကိုသဘောကျဖို့မရပါဘူးမြို့နေလူသားစားကတော့အခွန်ဆောင်မှုကိုမဆန့်ကျင်ပေမဲ့အစိုးရကိုမယုံမကြည်ဖြစ်နေပုံရပါတယ်အခွန်အခောက်ဆိုင်ရာသတင်းအချက်အလက်တွေကိုပြည်သူလူထုကသိလေလေအစိုးရနဲ့ဆက်ဆံရေးကောင်းမွန်လေလေမှုပညာပေးတာပိုပြီးသင့်တော်ကြောင်း James Owen နဲ့ Heyman Thun တို့ရဲ့အခွန်ဆိုင်ရာပြည်သူသဘောထားစာရမှာဖော်ပြထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်
ဒီရင်ပါ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
up for grabs
ဖြစ်ပါတယ်စာလုံးပေါင်းက up up ကအပေါ် for for ကအတွဲ grabs grabs ကဖမ်းယူတာလူယူတာဆွဲယူတာဖြစ်ပြီးစကားခွင့်တဲ့ရိုက်ဒီဘက်ကဖမ်းယူဖို့လူယူဖို့အဆင်သင့်ဖြစ်တာဆိုလိုပါတယ်ပစ္စည်းတစ်ခုခုကိုအပေါ်ကိုဖြစ်တင်လိုက်မယ်ဆိုရင်အဲ့ဒီပစ္စည်းဟာဘယ်လိုအောက်ကိုပြန်ကျရမလဲဆိုတာကိုမှန်းရခဲ့တယ်လို့ဘယ်သူကအဲ့ဒီပစ္စည်းကိုလက်ထဲပြန်ဖမ်းယူနိုင်မလဲဆိုတာကလည်းမသိကြပါဘူးဒီသဘောပါပဲအလုတ်ကိုင်းတွေမှာအလုတ်လျှောက်ကြရင်ဘယ်သူကအလုတ်ကြမလဲဆိုတာကိုအတိအချာမသိတာရွေးကောက်ပွဲဝင်တဲ့အခါမှာလည်းဘယ်သူကအနိုင်ရမလဲဆိုတာကိုတအားမပြောနိုင်တဲ့အခြေအနေမျိုးတွေမှာဒီ idiom ကိုရည်ညွှန်းသုံးပါတယ်။တော်ပိုက်အသေးပဲကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ဘယ်လိုဖြစ်လာမလဲဆိုတာကိုကြိုတင်ခံမရခက်တာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့အဖြေဘယ်လိုထွက်လာမလဲဆိုတာကိုကြိုမပြောနိုင်တဲ့အတွက်ကြောင့်ရသူယူဥသူယူထိုက်သူယူစူးစားတဲ့သူယူဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီတော့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီအနာယူခဲ့တဲ့အတွက်ရှီယူဇဝဲကွန်ဆာဗေးတစ်၅ဦးနဲ့အမြင်ပွင့်လင်းတဲ့ liberal 4ဦးတို့ပါဝင်တဲ့တရားသူကြီး9ဦးရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာတစ်ဖက်စလုံးကိုမြားပြီးမဲပိလိရှိတဲ့တရားသူကြီးကနေဒီအနာယူခဲ့တဲ့အတွက် WGLA သတင်းမီဒီယာက ideological tilt of the supreme court up for grabs နိုင်ငံတော်တရားရုံးချုပ်ရဲ့အတွေးခေါ်ယူဆတွေဘယ်ဘက်ကိုရိတ်မယ်ဆိုတာကိုကျိုတင်ခမရခဲ့နေပြီဆိုရဲကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I don't know who will get the job it's up for grabs
အဲ့ဒီလို့ကိုဘယ်သူရမလဲဆိုတာကျွန်တော်မသိဘူးကျိုတင်ခမရခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I don't know who will get the job It's up for grabs.
ခုဆက်လက်ကြင်ပြပြီးမှာကတော့
swing voter
ဖြစ်ပါတယ်။စာလုံးပေါင်းက swing swing ကလွှဲတာရိမ့်တာ voter voter ကမဲပေးသူဖြစ်ပြီးစကားစုရဲ့တိုက်ရိုက်အသေးပဲကရိမ့်ပြီးမဲပေးတဲ့သူဖြစ်ပါတယ်။ ADM စရတဲ့ဝိုက်ဒေဘကနိုင်ငံရေးမှာပဲဖြစ်ဖြစ်သဘောထားခံယူချက်မှာပဲဖြစ်ဖြစ်ပါတီစွဲတည်ယူတန်စွဲမရှိပဲဟိုဘက်ဒီဘက်ပြောင်းမဲပြီးတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲတွေမှာ swing voters တွေများခဲ့ရင်ဘယ်ပါတီကအနိုင်ရမယ်ဆိုတာကိုဂျိုတင်ဟော့ကင်းထုတ်ရခဲ့တဲ့အတွက်ကြောင့်အဲ့ဒီလူမျိုးပြည်နယ်တွေကို swing states ရဲ့လို့ခေါ်တာဖြစ်ပါတယ်။ဒီသုံးကိုအနားယူတော့မယ်လို့ကြီးညာခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီဟာ Republican သမ္မတ Ronald Reagan လွန်ခဲ့တဲ့နှစ်30ကခန့်ခဲ့တဲ့ Conservative ရှေ့ရိုးဆွဲအမြင်ရှိသူဖြစ်ပေမဲ့သူကတရားသူကြီးကိုဦးရဲမှာတရားရုံးတော်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မဲပေးရမှာသူ့အသိစိတ်တိုင်းမဲပေးဆုံးဖြတ်လေးရှိတဲ့အတွက်ကြောင့်သူ့မဲဟာအရေးကြီးတာလည်းဖြစ်ပါတယ်။ဒါကြောင့် NPR သတင်းဌာနက Supreme Court to lose its swing voter ဆိုတဲ့ကောင်းကြီးနဲ့နိုင်ငံတော်တရားရုံးချုပ်အနေနဲ့နှစ်ဖက်မျှမဲပေးတဲ့လူကိုဆုံးရှုံးတော့မယ်လို့យေတာခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Swing voters usually vote across the party lines.
ဘယ်သူတွေမဲပေးမလဲဆိုတာကိုကြိုတွက်လို့မရတဲ့မဲဆန္ဒရှင်တွေဟာပါတီစွဲကင်းပြီးမဲပေးလို့ရှိကြတယ်လို့ထိပေရပါတယ်။ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Swing voters usually vote across party lines
ခုနောက်ဆုံးတင်ပြပေးမှာကတော့
front runner
ဖြစ်ပါတယ်စာလုံးပေါင်းက front front ကအရှိ runner runner ကပြီးနေသူဖြစ်ပြီးစကူးခွင့်တဲ့ရိုက်အဓိပ္ပာယ်ကရှေ့ကပြီးနေသူဖြစ်ပါတယ်ဒီတော့ရဲ့ idiom အဓိပ္ပာယ်ကရှေ့မှာတယ်ရွေးကောက်ပွဲတွေမှာအနိုင်ရဖို့အခြေအနေအကောင်းဆုံးလူအလုတ်ခန့်ရမှလည်းအလုတ်ခန့်ရဖို့အလားလားရှိဆုံးလူကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှာတော့ရှေ့ကတစ်ပြေးနေသူလို့ဆိုရင်မမှားပါဘူး။ဒီသုံးကိုဇလိုင်လကိုမှအနားယူတော့မယ်လို့ကြီးညာခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစားထိုးခန့်အပ်ဖို့တစ်ပြေးနေသူတွေနဲ့ပတ်သက်လို့ New York Times သတင်းစာကြီးက The Front Runners and Full List of Potential Supreme Court Nominees တပြင်းနေသူတွေနဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ဖို့အမည်တင်သွင်းခြင်းခံရမယ့်အလားအလာရှိသူတွေရဲ့စီးရင်အပြည့်စုံဆိုပြီးရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mr. Brown, our party's candidate, is the front runner in the mayor's race.
ကျွန်တော်ပါတီကိုယ်စားလှယ် Mr. Brown ဟာမြို့တော်ဝင်ရွေးကောက်ပွဲမှာအနိုင်ရဖို့တပြေးနေသူဖြစ်တယ်လို့ဒီပေရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mr. Brown, our party's candidate, is the front runner in the mayor's race.
ဒီတင်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Up for grabs, swing voter, front runner.
ဖြစ်ပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ခုတော့တနင်္ဂနွေနေ့ညတိုင်းထုံးလွှင့်နေတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာမိတ်ဆက်ပေးပါရစေရှင
်။နေပြည်တော်မှာလှုပ်တဲ့အခမ်းအနားမှာတော့သမရဥဝင်းမြစ်ကိုယ်တိုင်တက်ရောက်မိခွန်းပြောပါတယ်။သူမိခွန်းကအတော်လေးကိုရှည်လျားပြီးမူရစီဝါနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတကယ်ဖြစ်ပျက်နေတာတွေပြဿနာတွေနဲ့နောက်နှိမ်နေရေးကိစ္စတွေမှာသူဘလို့ကင်တွယ်မလဲဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။
သမရရဲ့အစီအစဉ်တင်တဲ့မူရည်စေဝါပြဿနာထိထိရောက်ရောက်ဂိုင်းတွဲနိုင်ပါမလားဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်ကိုရေဒီယိုအပြင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်သလို Internet website ဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုတော့ကျမတို့ကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေးလိုက်စီစဉ်မှာတော့ထိုင်းနိုင်ငံကဒီလိုင်ငွေမှာပြိမိနေတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုကယ်တင်နိုင်ဖို့ကြိုးပမ်းမှုတွေကနေမြန်မာနိုင်ငံအနေနဲ့လေ့လာစရာနမူနာယူစရာဘာတွေရှိမလဲဆိုတာကိုဆွေးနွေးမှာပါထိုင်းဆိုရကဒီနိုင်ငံပေါင်းစုံနဲ့ပူးပေါင်းပြီးအင်တိုင်းအားတိုင်းကြိုးပမ်းနေတဲ့အချိန်မှာပဲကယ်ဆယ်ရေးလုပ်ငန်းတွေကိုဒီစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေချမ်းမှလည်းပဲကိုတက်ပြည်မှာဒီလိုဖြစ်နေတာကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေးပေါ်ကြပါတယ်ဆိုတော့ဒီအရေးပေါ်အခြေအနေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်မှုတွေဘယ်လိုခြားနားနေတယ်လဲထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်အတူယူစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှာမှာရောက်နေပါတယ်ဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ရေးဖွဲ့ကဦးအောင်သူငယ်တခါတည်းအေးရောင်ရေးသတင်းဌာနကအေးဒါကြောင့်ဦးအောင်စောပါဦးအောင်စောဒီနေ့ပဲဒီလှိုင်ကူးဟိုကိုယ်တိုင်သွားရောက်ပြီးတော့ဟိုပြန်လာတဲ့လူပါကိုယ်တိုင်လည်းသတင်းသွားယူရဲဆိုတော့သူ့အတွေ့အကြုံတွေလည်းကျွန်တော်တို့ဟိုမျှဝေနေမှာပါဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးတော့ကျွန်တော်မေးချင်တာဦးအောင်စောကိုပဲမေးချင်ပါတယ်လောလောလတ်ပြန်လာတဲ့ပုံကူလည်းဖြစ်တယ်ဆိုတော့အခုလိုဖြစ်မျိုးပေါ့လေတထက်တဲတော့ဒီမြန်မာနိုင်ငံမှာဟိုမကြုံဘူးသေးပါဘူးဟိုကြုံချင်မှလည်းကြုံမှာပေါ့လေဒါပေမဲ့ဒီလိုဖြစ်မျိုးမြန်မာပြည်မှာသာကြုံလာခဲ့မယ်ဆိုရင်ရောဘယ်လိုများနေလိမ့်မယ်လို့ပြဦးအောင်စောအတွေ့ပေါ်မိပါလဲခင်ဗျာ
အေးပေါ့ဗျာကျွန်တော်တို့မှာဒီဘလောက်ဒီပြင်ဆင်ထားတယ်ပေါ့နော်ဒီလိုစီနရီယိုတွေဘလောက်ဒီကျွန်တော်တို့အထဲမှာ imagination လုပ်ထားတယ်ဘလောက်ပြင်ဆင်ထားတယ်ဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲ့မှာကျွန်တော်ကသွားတဲ့အခါမှာနှစ်ရက်နေခဲ့တယ်အဲ့မှာကျွန်တော်ကတော့6ချက်ဆွဲတာကတော့ကျွန်တော်6ချက်သွားတွေ့ရတယ်ပေါ့နော်အဲ့ဒီကျွန်တော်စမပါလေးဖြစ်မလဲဆိုတာကိုသင်္ကန်းစာယူဖို့အတွက်ပြောတာပါနံပါတ်1ကတော့ကျွန်တော်မြင်တာတော့ mobilization လို့ခေါ်တဲ့ဒီ solidarity မှုအသင့်ပြင်စီုံထားနိုင်မှုပေါ့နော်ဒီလိုဟာမျိုးတွေဖြစ်လာခဲ့ပြီဆိုရင်ဟာလာဒီအစိုးရစပြီးတော့ပေါ့နော်အစည်းအသူအစိုးရပေါ့ဘလောက်ဒီဆော်စီမှုရှိတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တော့တုံ့ပြန်ထားလို့ရှိနောက်တစ်ခုကတော့ coordination လို့ခေါ်တဲ့ချိတ်ဆက်နိုင်မှုပေါ့နော် team work ပေါ့ဒီဒီအခုဆိုရင်တိုင်းတက်မတော်ကြီးလေပြင်အရေးတဲ့ဟာလာပြီးတော့ public ပြီးတော့ media ပြီးတော့ဒီ ministry of health ခေါ်တဲ့ဒီကျမကြီးဝန်ကြီးဌာနအကုံလုံးကနေဒီရေးတဲ့အကုံလုံးကနေပြီးတော့depend ဆက်တဲ့ chase မှုရှိမှုပေါ့နော်အ coordination လို့ခေါ်တာပေါ့နောက်တစ်ခုကတည်းကတကယ်ကိုဒီကမ္ဘာ media တွေကပါစိတ်ဝင်စားတဲ့တကယ် story သူဖြစ်တယ်ပေါ့နော်အဲ့ဒီခါကျတော့လေ media management ပေါ့ media တွေဘယ်လို manage လုပ်လဲသတင်းတွေဘယ်လိုထုတ်တယ်လဲသတင်းတွေကိုနေ့စဉ်မျက်ကွယ်နဲ့ဟောနေ့လည်ဟောအထိုင်းအစိုးရနေပြီးတော့စက်မှတ်ပြီးထုတ်ပေးနေတာသတင်းက media friendly လို့ကျွန်တော်ပြောတာမဟုတ် media management လုပ်တာဆိုတော့အခုဒီလက်ရှိအထိုင်းအစိုးရကြီးဟာနာသိမ်းရဆိုတာဖြစ်ပါတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့မြင်ရတာဒီသတင်းတော့ပေါ့တထောင်လေးပါနော်အဲဒီကြံ့နေတဲ့အထက်မှာသာပါလုပ်နေအရာတွေအကုန်လုံးထိုင်းစိုးကခွင့်ပြုထားတယ်နော်ပြီးတော့တိကျသတင်းယူနိုင်အောင်လည်းသူလုပ်တယ်ဒါပေမဲ့မီဒီယာကိုသူကွန်ဖာမန်နေဂျာတာကျွန်တော်တွေ့ရတယ်ပေါ့နော်အဲအချက်ကျွန်တော်တွေ့ရနောက်တစ်ခုက international cooperation ကိုနိုင်ငံနဲ့ဒီ cooperation တဲ့ကိစ္စတွေမှာဒီဒီဒီ case driver လာတဲ့ကိစ္စတွေမှာညာစထိုင်းကတကားပိတ်မထားပဲနဲ့အကုန်လုံးခေါ်လာပေးတယ်တကယ် especially expert တွေနော် talent ရှိတဲ့သူတွေ skill ရှိတဲ့သူတွေအကုန်လုံးဒီကူတော့ပေးဝင်ပြီးတော့ဒီဒီဒီ clay တွေဒီအတက်ကိုကျေစေဖို့တည်းသူစူးစမ်းရပေါ့နော်အဲ့ဒီအချိန်ထဲမှာလည်းနောက်ဆုံးတစ်ခုတော့ပါပါတည်လဲဆိုတော့ဒီဟောပေါ့ဒီ no playing game ကိုကျွန်တော်တို့ခေါ်တာပေါ့နော်အပြစ်မတင်ကြီးဆိုတော့အခုဒီကလေးတွေဝင်သွားတဲ့အချိန်မှာပြန်စားပြီးအချို့ social media တွေမှာကလေးတွေကိုအပြစ်တင်တာရှိသေးဟာလားကလေးမိဘတွေနောက်ပြီး coach ကိုအဲ့လိုပြောတာတွေရှိတယ်ပေါ့နော်အနည်းကျဆရာပေါ့နော်ဘယ်လိုခေါ်သွားတာလဲဆိုတဲ့ကိစ္စတွေအပြစ်မှမတူမှမသိသေးပါဘူးအခုချိန်ကြီးဘယ်လိုသွားကြရလဲဆိုတာပေါ့နော်ကလေးထွက်လာရင်ကျွန်တော်တို့သိမှာပေါ့ဒါပေမဲ့တချို့ကအဲ့လိုမျိုး blame game လုပ်တဲ့ခါကျတော့အပြစ်တင်တဲ့ခါကျတော့ဒီ Thai media တွေကပဲပြန်ပြီးရောဟာလားအဲ counseling ပြန်လုပ်တာပါလဲဆိုတော့ဒါတွေကပြစ်တင်စံမလို့ကလေးတွေဘယ်လို stress ထုတ်မလဲဟာလားကလေးမိဘတွေဘယ်လိုနှစ်သိမ့်မလဲဆိုပြီးတော့ဆရာဝန်တွေဟာလားစိတ်ရောပါဦးဆရာဝန်များစဒီသူနာပြုရရန်စဒီဒီမိဘတွေနဲ့နေပြီးတော့နေပြရတယ်ကလေးတွေက counseling တို့ပြင်ထားတယ်ဒီလိုကြိုတင်ပြင်ဆင်မှုတွေအကုန်လုံး တကယ်အဝေါ်ကြကောင်းတော့ကျွန်တော်ပြီးကြည့်တယ်ကျွန်တော်နိုင်ငံကအနောက်နိုင်ငံဗာကြည့်တဲ့သူတွေအဝေါ်ရအောင်အသေးချပြင်ဆင်ထားတာကိုကျွန်တော်တွေ့ရတယ်အဲကျွန်တော်တို့ကျွန်တော်ဆိုပြီးတကယ်ဗာကြည့်သင်္ကန်းလာကြည့်မယ်ကျွန်တော်တို့ဖြစ်ကျွန်တော်တို့ဖြစ်ခဲ့ပြီဆိုရင်ဟလာဒီလိုမျိုးဖြစ်လို့ဖြစ်ခဲ့ပြီဆိုကျွန်တော်တို့ဘယ်လိုသင်္ကန်းလာကြည့်မလဲဆိုတော့ကျွန်တော်ကအဲ့ဒါကိုကျွန်တော်ပြောတာဖြစ်ပါတ
ယ်ဟုတ်ကဲ့ကောဆိုဆွေးနွေးရကျေးဇူးပါဆိုတော့ကိုအောင်သူငင်းကိုလည်းပဲအလားတူမေးခွန်းမဲ့ကျွန်တော်မေးချင်ပါတယ်ကိုအောင်သူငင်းတကယ်လို့များကျွန်တော်မြန်မာနိုင်ငံမှာသာဒီလိုဖြစ်မျိုးကြုံရမယ်ဆိုရင်ဘယ်လိုနေမယ်လို့များဟောတွေးမိပါလဲကိုအောင်သူငင
်းဟုတ်ကျွန်တော်တို့ဒီမှာတော့ခုနကကိုအောင်စောရှင်းပြတဲ့အချက်တွေကျွန်တော်များများကျွန်တော်တို့ဟိုအစင်စစ်မဖြစ်သေးဘူးလို့ကျင်တာပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဟိုဒီမှာ2008ဒီ Nuggets မုန်တိုင်းကြုံခဲ့တယ်နောက်တစ်ခါကျတော့ဒီဦးသိန်းစိန်အစိုးရမဆုံးမဆင်းရင်ကာလမှာကျွန်တော်တို့ဒီသခိုင်းတိုင်းမှာရေကြီးကြီးတဲ့ကိစ္စတွေကြုံပါရဲ့နောက်တစ်ခါကျတော့ဒီကျွန်တော်တို့ဒီကြလုံးမှာပဲအခုရေကြီးတဲ့ကိစ္စတွေပါလေနောက်တစ်ခါတချို့ငွေကြေးကိစ္စတွေကြုံတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့ဒီနေသားမှာတော့ကျွန်တော်တို့မြန်မာပြည်ဘက်မှာတော့ဟိုတုံ့ပြန်မှုကတိတ်ပြီးတော့ဟိုအားရစရာမရှိတဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ကိုအမင်းဆိုတော့တကယ်တော့ဗျာဒီထိုင်းနဲ့ဗမာဆိုတာဒီဘာသာရေးလိုယဉ်ကျေးမှုကတိတ်ကွာလာတာလည်းမဟုတ်ဘူးလေဒါပေမဲ့ဟိုတခုရှိတာဒီနိုင်ငံရေးစီးပွားရေးအပိုင်းနေဒီဖွံ့ဖြိုးမှုအပိုင်းနေမှာတော့ကွာရည်ရှိတယ်ဆိုတော့ဒီလိုကွာခြားချက်တွေကတော့ဒီလိုအကြီးပေါ်ချင်းတွေတုံ့ပြန်တဲ့နေရာမှာဟိုတက်ရောက်မှုကြီးကြီးမားမားရှိနေတာမျိုးလားကိုအမင
်းဟုတ်ကဲ့ဟိုဒီလိုဗျာထိုင်းနိုင်ငံကသူ့ရဲ့ဒီ social welfare လို့ခေါ်တာပေါ့နော်ကျွန်တော်တို့လူမှုဖူလုံရေးစည်းရေးအတွက်သုံးတာကသူ့ထိုင်းနိုင်ငံ GDP ရဲ့ဒီ 3.9% ခိုင်းလောက်တုံးပါလေအဲ့တော့ထိုင်း GDP လို့ပြောရင်ကျွန်တော်တို့မြန်မာပြည် GDP ထက်အများကြီးကြီးပါလေအဲသူက6ဆခွဲလောက်တောင်ကြီးရတာပေါ့နော်အဲ့ဒီနေရာမှာသူက 3.9% ခိုင်းလောက်တုံးတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူပြန်ကယ်ခေါ်တာပေါ့ဘုဥ္စာကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ဒီ
တာဝန်ယူ
တာဌာနပေါ့နော်ဟုတ်ကဲ့သူတို့တုံးတာကြတော့ကျွန်တော်တို့လက်ရှိ budget ရဲ့ 0.25% တုံးလို့ဗျဒါပြီးခဲ့တဲ့ကျွန်တော်တို့ဒီ2018 budget မှာတွေ့တာပေါ့နော်။ဆိုတော့ပြောမယ်ဆိုလို့ရှိရင်အတော်ကြီးကိုပမာဏအဖြစ်တော့ကွာခြားတဲ့အနေအထားရှိပါတယ်။နောက်တစ်ခုကကျတော့ဒီကျွန်တော်တို့အမေရိကန်မှာဆိုရင်တော့ FEMA လို့ခေါ်တာပေါ့။အရေးပေါ်စေစာတုတ်ပြန်ရေး agency မျိုးရှိပါတယ်။ထိုင်းနိုင်ငံမှာလည်းအလားတူ company ဖွဲ့ထားပါတယ်။မြန်မာနိုင်ငံမှာလည်းဒီသမရဦးထင်ကျော်ရှိတော်ကလက်မှတ်ထိုးပြီးတော့ကျွန်တော်တို့2016 July လောက်မှာဖွဲ့ထားပါတယ်။ဒီအရေးပေါ်ဒီ emergency management committee ပေါ့နော်ဆ
ိုတော့
အဲ့မှာဒီတမရာဦးဆောင်ပါတယ်ရဲချုပ်ကနေပြီးတော့အကြီးအမှုဖြစ်လုပ်တဲ့ committee ပေါ့ဆိုတော့ဒါကပြဿနာကဒီ committee ကအစံတိတ်ပြီးတော့ဘယ်ပြောင်းနေမှမသိဘူးလို့ဖြစ်နေတာပေါ့နော်
ဟုတ်ကဲ့ကိုအမင်းကျေးဇူးနှစ်ပြည့်ရကျေးဇူးပါဆောစောကဒီကိုအောင်စောကိုလည်းကျွန်တော်တခုပြန်မေးချင်တာအခုဒီချက်ပါပဲဆိုတော့ကျွန်တော်တို့ဒီဟိုထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဘာသာရေးယဉ်ကျေးမှုအပိုင်းတွေမှာတိတ်ကွာတာမဟုတ်ဘူးဒီလူမှုရေးအရာဆိုရင်လည်းထိတွေ့ဆက်ဆံမှုတွေကတကယ်တမ်းကျတော်တော်များပါတယ်ဒါပေမဲ့ဒီနိုင်ငံရေးစီးပွားရေးနဲ့ဒီဖွံ့ဖြိုးရေးအပိုင်းကွာချက်တွေကြောင့်ဒီလိုအရေးပေါ်အခြေအနေတွေတုံ့ပြန်တဲ့နေရာမှာကွာနေတာမျိုးလားကိုအောင်စော
အဲ့တော့အမှန်ပါပဲကျွန်တော်တို့တုံးချက်ကျွန်တော်ရဲ့ဒီ area ကိုပိုင်ရှိတဲ့တုံးချက်မှာလည်းအဲ့ဒါကိုထောက်ပြထားတယ်ပေါ့နော်အဲ့ဒီကျွန်တော်တို့ရဲ့ဒီခုနကကွန်တိုမီနီယံပြောပါပါတယ်ကျွန်တော်တို့ဘက်ကဒါတွေနဲ့ပတ်သက်ရင်ကျွန်တော်သုံးနိုင်တဲ့ budget အားတွေပါတယ်အားနေတာတွေဟောတာတွေကလည်းအရန်ကိုတာသွားတယ်လို့ကျွန်တော်တုံးတက်နေရတာပြင်ဆင်မှုတွေပေါ့နော်တကယ်လို့ဒီလို case နဲ့တကယ်လို့ဖြစ်ခဲ့ပြီဆိုရင်ကျွန်တော်တင်တဲ့ညောင်းမှာဆိုအကလေးကြီးတည်သွားနိုင်တယ်ပေါ့နော်အဲကျွန်တော်လည်းတုံးတက်လို့ရတယ်ဘာကြောင့်လဲဆိုတော့ဒီတိုင်းမှာတော့မှဒီအထက်ဝန်ကြီးကိစ္စတွေဒီ bike ကြီးတွေ့ရတဲ့ကိစ္စတွေရေးနေဖို့ထောက်ရတဲ့ကိစ္စတွေကျွန်တော်မြင်နေကိုသေးဆိုကျွန်တော်တကယ်ကို message နော်တကယ်ကိုအလွန်ကြီးမားတဲ့ဟိုစက်တွေဟလာငွေတွေငွေကြီးသုံးဆွဲမှုတွေတက်အင်အားဆိုရင်1000ကျော်ကြီးတဲ့ခုပဲ1000ကျော်ဒင်းပေါင်းရဟန်းရင်ပေါင်း72စီးနော်ပြီးတော့တခြားဟို Ministry of Health ဆိုရင်လည်းဒီကျမ်းမြေဦးဌာနဆိုလည်းသူပေါင်းညာနဲ့ကြီးရောက်နေကြတာတွေပေါ့နော်အဲ့လိုပေါ့တခြားပစ္စည်းကလေးတွေသုံးရတာတွေရှိအောက်ဆီဂျင်ဘူးပေါင်းညာနဲ့ကြီးသုံးခါတွေသွင်းရတော့ဒါဟုတ်လဲသူတို့ကနှိုင်းရဲ့သုံးရဲ့အတွင်းကိုရအောင်ကိုသူတို့ mobilize လုပ်နိုင်တယ်တခြားတွေဖြည့်ပြောင်းသေးနေတယ်စီးရုံနိုင်တယ်ပေါ့ချိတ်ဆက်မှုတွေအပြည့်လုပ်နိုင်တယ်ပေါ့နော်တခြားတွေမီဒီယာတွေကိုလည်းအကုန်လုံးတခြားသူတို့ manage လုပ်နိုင်တယ်ပေါ့အဲ့ဒါတွေကိုညီမညီမဖြစ်ခဲ့ပြီဆိုရင်ကျွန်တော်တို့ကအဲ့ဒါပေါ့ကျွန်တော်ဟိုတလောဆိုရင်လည်းအမိုက်ပုံညာကုန်းမှာအမိုက်ပုံပြီးလောက်တဲ့ကိစ္စကိုပြောကြဆိုကြတယ်ဆိုရှယ်မီဒီယာတွေအရင် active ဖြစ်တဲ့အခါကျတော့ပြောကြဆိုကြတဲ့အခါကျွန်တော်တို့အလား9ရက်6ရက်တစ်ပတ်လောက်ကျွန်တော်တို့ချိန်ယူစောင့်စားရတယ်ပေါ့နော်နောက်ဆုံးပိတ်ကြမှအနာကုမ္ပဏီကနေငွေစုတဲ့အခါကျတော့အဲထိုင်းနိုင်ငံဒီပိုလစီဆီဆိုတဲ့အရာတွေကိုအရင်ကတည်းကစူးစမ်းရခဲ့ရတယ်ပေါ့ကျွန်တော်အဲ့တော့ဒီ scenario ဖြစ်ခဲ့ပြီဆိုရင်ပေါ့နော်က တကယ်လို့များမြန်မာရန်ကုန်မြို့မဟုတ်ခဲနဲ့တော့မှတကယ်ကိုကျွန်တော်တို့ဟာလားတိုင်းသားနေရီမှာဖြစ်ခဲ့ပြီဆိုရင်တော့မှကျွန်တော်တင်တယ်မတွေးဝင်စရာပဲလို့ကျွန်တော်ဆင်းရဲနေတယ်ဘာကြောင့်လဲဆိုတော့တစ်ခါတစ်ခါနဲ့ဒီနေရာကို access ရဖို့တဲ့နေရာကိုသွားဖို့အတွက်ကြီးရပါလိမ့်စကားပြောအောင်ပါတစ်ခါတစ်ခါနဲ့ခြေဆိုင်လုံနေတဲ့အချိန်မှာပဲဒီကလေးတွေဆိုပါသွားတယ်တဆုံးသွားတယ်ပေါ့နော်အဲ့ဒါမျိုးလေးတွေကိုကျွန်တော်တို့ဒီဖြစ်တဲ့ကိစ္စလေးလိုက်ကာဘလုံနေနဲ့ကျွန်တော်ဆင်းရဲမိတယ်ဆိုတော့ကျွန်တော်ဒီမှာအများကြီးပဲဒါတွေနဲ့ဒီကိစ္စကိုကြည့်ပြီးတော့လေ့လာကြတယ်ဆက်ဆက်ပြီးတွေးခေါ်ကြရတယ်အများကြီးဘာတွေလုပ်နေလဲဘာတွေကျင်းရမှာလဲဘာတွေလုပ်ရနေတယ်ပေါ့နော်ဘာတွေအရင်ဆုံးဆောင်ရမှာလဲဆိုတဲ့ကိစ္စလေးကိုလူကြီးတွေနဲ့အောင်စုဝါးတွေနဲ့အောင်ကျွန်တော်ထင်တယ်စဉ်းစားအချင်းကြီးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကောဆိုဆွနေပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွနေဝဲတော့ကိုပါဝင်မှုဒီမှာတယောက်လဲလေးလိုင်းမှာဘူးရှိနေပါတယ်ကိုမင်းမင်းမှာကျွန်တော်တို့ဒီထိုင်းနိုင်ငံမှာအခြေဆက်ပြီးရွှေပြောင်းလို့ဒီမှာရေးစားနေတဲ့ပုံကောကိုမင်းမင်းကျွန်တော်တို့ဒီရှေ့မှာတော့ဒီကိုအောင်ဆောင်တို့ကိုအောင်သူငင်းတို့ဆွနေချက်တွေရှိပါတယ်ကျွန်တော်ဒီလိုမျိုးအခြေအနေတွေကမမကြီးများဖြစ်ခဲ့မယ်ဆိုလို့ရှိရင်တိုက်တော်မလွယ်နိုင်ဘူးပေါ့လေဘာဖြစ်လဲဆိုကျွန်တော်တို့ဒီမှာအစင်သိမ့်မဖြစ်သေးဘူးနောက်ဒီထိုင်းမှာဆိုလို့ရှိရင်ဟိုအစစရရမီဒီယာဘိုင်းဒီအစိုးရဘိုင်းဒီစစ်တပ်တို့ဟိုလုံခြုံရေးအာဏာပိုင်းတွေဘိုင်းအစပူးပေါင်းဆောင်ရွက်မှုတွေလည်းအစစရအားကောင်းတယ်ဆိုတဲ့အားမျိုးတွေရှိတယ်ဆိုတော့ကိုမင်းမင်းအနေနဲ့ရောဒီမှာဟိုထိုင်းမှာဒီလူသမားတွေခြေထဲမှာလည်းတွားလာပြီးစောင်းရနေတယ်ဆိုတော့မြန်မာနဲ့ထိုင်းဒီလိုကိစ္စမျိုးတွေမှာဘာတွေများကွာတာကိုမင်းမင်းကတွေ့မိလဲဟိုကိုမင်းမင်းအမြင်လဲဆွေးနွေးလို့ရပါတယ
်ဟာနဘတိကရာကျွန်တော်မြင်တာအစိုးရပိုင်းပါနော်အာအစိုးရတည့်ရက်ကဟိုတာဝန်ယူမှုတာဝန်ခံမှုရဲ့နောက်သူတို့ရဲ့ဟိုနိုင်ငံသားတွေဒီသားချင်းတွေကိုတံပိုးထားမှုရဲ့အဲ့ဒါအဓိကကွာတယ်ဆိုကျွန်တော်မြင်တာက
โอเคကျေးဇူးပါဆိုတော့ကိုအောင်စောတော့ဝင်ကျွန်တော်ပြန်မေးချင်ပါသေးတယ်နောက်တစ်ခုကအခုဒီ5 follow အတင်ဒီကလေးတွေကိုကင်ဆယ်ရေးကိုကျွန်တော်အခုဆိုမြန်မာနိုင်ငံဘက်ကလည်းတာအားသေးတော့ကုနေတာရှိပါတယ်နောက်မြန်မာနိုင်ငံသားတွေကိုလည်းစိတ်ဝင်စားစောင့်ကြည့်နေတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီသတင်းနဲ့ပတ်သက်လို့ပေါ်လို့အထူးသဖြင့် social media တွေမှာဒါထိုင်းရနာမည်ကြီးကြီးလို့တက်တက်လောက်တာတို့နောက်ပြီးတော့ဒီမြန်မာနိုင်ငံနေဆက်နှမ်းမှာလာပြီးတော့ရှာဖွေကင်ဆယ်ရေးလုပ်နေတာဒီအချုပ်ချာအနာကိုမထိအောင်သတိထားရမယ်ဆိုပြီးအဲ့လိုပြောတဲ့စုတန်းနေလဲဒီလူမှုကွန်ရက်တွေမှာတွေ့ရတယ်လေဆိုတော့ဒီလိုလူသားချင်းစာနာထောက်ထားရမယ်ကိစ္စမျိုးတွေမှာတော့ဒီလိုအစိုးမြင်နေကြတာဘာကြောင့်ဘလို့အကြောင်းရင်းတွေရှိနေတယ်လို့ပြောနိုင်မလဲကောင်းမင
်းအဲကျွန်တော်ချုပ်ပြောရင်တော့နှစ်ချက်ပြောချင်တာကတစ်ချက်ကတော့လူသားဆန်မှုပေါ့ညောကျွန်တော်တို့တစ်ခါတလေကြတော့လေ sensitivity လို့ခေါ်တဲ့ဒါလောက်ဒီတချို့ကိစ္စတွေမှာဗျာဟိုလူသားချင်းစာနာထောက်ထားမဲ့ကိစ္စတွေမှာဟိုမထောက်ထားနိုင်တဲ့အနေအထားတွေရှိတယ်ပေါ့เนาะဒါလည်းအံ့ဩစရာကောင်းပါတယ်နောက်တစ်ခုကကျတော့ဒီ Facebook မှာလည်းဖြစ်လာတော့ကျွန်တော်တို့နိုင်ငံတစ်ခုလည်းမဟုတ်ဘူးဂျန်နဲ့နိုင်ငံတွေမှာပါကြုံရတဲ့ပြဿနာ fake news လို့ခေါ်တာပေါ့ဗျာဒီတကယ်အတူအမှားကိစ္စတွေဆိုဒီပြဿနာတွေရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်တို့ဟိုဘုရားဘာသာစကားနဲ့ပြောရင်တော့အဝိဇ္ဇာပေါ့ဗျာမသိလို့မှားကြတယ်ဆိုတဲ့အနေအထားမျိုးပါပဲဆိုတော့အဲ့တော့ခုနလိုသတင်းမှားတွေဖလှယ်ကြတယ်နောက်တစ်ခါကျတော့အပမအမနာပါပြောကြတယ်ပေါ့နော်ဆိုတော့ဒီလိုအနေအထားတွေကတော့ကျွန်တော်ရှင်းတယ်မကောင်းပါဘူးကျွန်တော်တို့ဒီမှာလည်းအများကြီးတွေ့နေရပါတယ
်ဟုတ်ကဲ့ကိုအောင်ငင်းကျေးဇူးပါကျွန်တော်တို့ဒီကိုအောင်စောတယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကောင်းသွားပါပြီဆိုတော့ကိုအောင်စောရေဆော့ဆော့ဆွနေလက်ဆနဲ့တော့ပြတ်သွားတယ်ကျွန်တော်ဟိုမေးချင်တဲ့မေးခွန်းကတော့ပေါ်လို့ဒီမြန်မာနိုင်ငံသားတွေချားမှာဒီလိုလူသားချင်းစာနာမဲ့ကိစ္စမျိုးတွေမှာတော့မှအစိုးမြင်သဘောထားတွေရှိနေတာဟိုဘလို့ချင်းတွေကြောင့်အကြောင်းရင်းခံလာတယ်လို့ယူဆလဲဆိုတော့မေးခွန်းမှာကိုအောင်စောအဲ့ဒါနည်းနည်းဆွနေပြအောင်ခင
်ဗျာဒီလိုပြဆိုရှယ်မီဒီယာလို့ကကျွန်တော်ပြောနေတဲ့ကိစ္စပေါ့နော်ဆိုရှယ်မီဒီယာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးကလေးနဲ့ပတ်သက်ပြီးတော့အဲရေးတဲ့ဒါတဲ့ကိစ္စတွေပေါ့မြန်မာနိုင်ငံမှာတော့ဒါလည်းပတ်သက်ပြီးအမြင်မျိုးရှိကြတာမျိုးတွေအဲသူပြောကြတာတကယ်တော့မဟုတ်ပါဘူးဒီ project ဆိုရကမကြခင်မှာဒီ election လုပ်ဖို့သူတို့အဲ agree ပြုထားပြီးပြီဆိုတော့2019မှာသူတို့အကြိမ်နဲ့သွားမယ်ပွဲဖြစ်တယ်ဆိုတော့ဒီကလေးတွေဒီချိန်မှာကိုကေဇေဘူကိစ္စကိုနိုင်ငံတော်အဆင့်ဆိုသတ်မှတ်ပြီးတော့ကိုသူတို့အကြီးရတဲ့တပေါင်းစုပြီးတော့ဘင်းနန်းတော်ကိုယ်တိုင်ကဒီဟာကို24နာရီစောင့်ကြည့်ဒီကလေးတွေမရရအောင်ကဲထုတ်ပြရမယ်ဆိုအမိန့်ချထားပြီးသားဖြစ်ပါတယ်။ငွေကြီးနဲ့လည်းအများကြီးတုံးချပြီးတော့လုပ်ထားတာပေါ့လေ။ဒီကတော့တခုတိမ့်ပါခဲ့ရင်စောင်းပါခဲ့ပြီဆိုရင်လည်းကျွန်တော်ထင်တယ်ဒီအစိုးရအများကြီးဖြစ်တဲ့ခံမှာဖြစ်ပါတယ်။ဒါကြောင့်ဒီဟာကိုဟိုတလောကဖုကက်မှာဆက်လီမောက်တာလူ3-4-50ပြည်ကိစ္စတော့မမီဒီယာတော့ attention ပေးတာမတွေ့ရပါဘူးတကယ်တော့ဒီကလေး73ရောကိစ္စကတကယ် human interest story ပါဒါ ਉਹ ပဲဟလာတကယ်ဘာလုံးအောင်ဟလာအထိုင်းနိုင်ငံအောင်အထိုင်းဆိုးအောင်တိကျချက်ချက်မမတ်နဲ့တကယ် positive ဖြစ်တဲ့ outcome တစ်ခုဖြစ်လာတော့တကယ်အကောင်းဖြစ်ကိုရောက်လာမဲ့ outcome တစ်ခုထွက်လာအောင်အတင်းကိုစူးစမ်းနေတာတွေ့ရတာပေါ့လေနော်အဲကြောင့်လဲကျွန်တော်ထင်တာပြောချင်တာဒီ media management ဆိုတဲ့ကလုံးကိုကျွန်တော်သုံးနာပါလဲဆိုတော့ ဒီတကူဆိုရင်ပဲအဲကူပေါင်းကတော့ပိတ်တာရေဆိုတာလေဒီမိညာစလို့ကျွန်တော်သိရတယ်ဒါပါလေအကုန်လုံးအဲ့မှာအကုန်လုံးစုယုံနေကြပြီဆိုတော့ဆိုတော့ဒါပေမဲ့မီဒီယာကလည်းတကယ်အဲ့မှာအကုန်လုံးကတထောင်လောက်စုပြီးရောက်နေကြတယ်တခုခုသာဖြစ်ခဲ့ရင်တခုဒီတင်းနေတဲ့ပတ်သက်အတင်းဆုံးဖြစ်ခဲ့ရင်တော့မှ rumor တွေထွက်သွားခဲ့ပြီဆိုရင်တော့မှကျွန်တော်ထင်ဆိုတော့အဲ့တော့ပြီးပြီထင်တော့မဟုတ်ဘူး။ဘာကြောင့်လဲဆိုတော့တလောတော့ကသတင်းကကောင်နေပြီးဒူရီကောင်နေပြီးတော့ဟာလားဖေယိုတခုကနေပြီးတော့ဒီ operation က၄လလောက်ကြာနေတယ်၅လလောက်ကြာနေတယ်ဆိုတဲ့ကိစ္စတော့မှဖမ်းရအဲ့ဒါကိုပြန်ပြီးတော့အတင်းပြန်ကြီးရတယ်လေ။အဲ့တော့ဒါတွေနဲ့ပတ်သက်ရင်တို့အသေးချောင်း view site ကြီးတိုင်းတွင်နေရတယ်ပေါ့။ social media response လည်းအများအောင်များလာကြည့်ရမြန်မာပြည်ပဲထဲမှာလည်းဒီလိုပါပဲ။အဲ့မြန်မာပြည်မှာဒီလိုကိစ္စမျိုးဖြစ်ပြီဆိုရင်အဆုံးပိတ်ကြတော့ကျွန်တော်တို့ကြုံခဲ့မှုပါလေ။အဲ့ဒီတော့ social media ရဲ့တောင်ကိုပဲဆိုရရင်တုံ့ပြန်တော့ရည်စုံနံပါတ်1စူးစမ်းတယ်ရည်စုံထိန်းသိမ်းနိုင်ဖို့သူတို့စူးစမ်းအောင်မတဲ့အဲ့ social media pressure ကဒီမှာလည်းအရင်ကြည့်အောင်ကျွန်တော်တွေ့ရတယ်လေနော
်ဟုတ်ကဲ့ကောဆိုကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဒီလို Facebook ကနေ email တွေကနေကျွန်တော်တို့မှတ်ချက်ပေးထားတယ်ဒီလည်းဖော်ပြခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်ဒီမှာ Facebook ကစာတို့တချို့လည်းရှိနေပါတယ်မင်းမင်းဆိုးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံသားတွေရဲ့အသက်တွေကိုခေတ်ဆက်ဆက်ဆိုးရတယ်တံမိုးမထားခဲ့ရပါတဲ့နောက်တူကတော့အလွမ်းကပြားဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာနိုင်ငံမှာဆိုသေးလမ်းမဲ့ရှိမယ်တဲ့ဘယ်သူမှလည်းကုညီမှာမဟုတ်ဘူးတဲ့နောက်တစ်ယောက်ကတော့ဂျင်းပီကပ်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာကတော့ကေဆေးရေးပဲဝါသနာပါတယ်တဲ့ကျူတင်ကာဝေးကိုစိတ်ဝင်စားဘူးတဲ့နောက်တူကတော့ကျော်တောင်းဆိုတဲ့တူပါသူကတော့နာဂက်စ်တုံးကဘယ်သူမှအလားမခံဘူးတဲ့ကိုကောကိုကူကထိုင်းနေမတက်သေးဘူးဆိုသူကခက်ရွရွရေးထားပါတယ်နောက်တယောက်ကလည်းအောင်တင်မိုးဆိုတဲ့အကောင့်မှာသူကတော့ကျွန်တော်တို့နိုင်ငံမှာဆိုရင်တော့ဘူအောင်နေပြောသလိုကန်စီမန်နဲ့အတိုင်းပါဥပါချဲ့ပေါ့လေဆိုပြီးသူကလည်းခဏလောက်ရေးထားပါတယ်တချို့စာရည်လည်းရှိပါသေးတယ်မဆုမွန်ဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမတ်ွယ်နေမတ်ပေတာဆိုတဲ့အကောင့်ကကျမထိုင်းမှာနေပါတယ်တဲ့စီမံခန့်ခွဲမှုတွေအရန်တော်ပါတယ်မြမပြီမှာဆိုရင်ဒီလိုမျိုးအခက်အခဲတွေဖြစ်လာရင်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့ဘလို့တာဝန်ယူပြီးဖြေရှင်းပေးမလဲတဲ့မြမနိုင်ငံကခေါင်းဆောင်ကြီးစီမံခန့်ခွဲမှုရည်ရွယ်ချက်တွေတည်ကြပါတယ်တဲ့ထိုင်းမှာရွာရှိရင်မီးရှိတယ်မီးရှိရင်ဖုန်းလိုင်းရှိတယ်စေးပေးကန်းနဲ့လမ်းတွေလည်းကောင်းကောင်းခင်ပေးထားပါတယ်တဲ့ရီမိုးဆိုတဲ့အကောင့်ကတော့ထိုင်းကစစ်ဆိုးရဖြစ်ပေမဲ့မြမအဆိုးရနဲ့ပြည်သူပေါ်ထားတဲ့စိတ်ဓာတ်ကွာခြားလို့ပေါ့တဲ့သူတို့အသက်ရှင်တာကအဲ့ဒါမှတက်မတော်သားပါတဲ့အတူယူကြပါခမရတို့မချက်ကြဘူးလားတဲ့နောက်တွယ်သစ်ဆိုတဲ့အကောင့်ကတော့ထိုင်းနဲ့မြန်မာကူညီကယ်ဆယ်ရေးအကွာကြီးကွာတာကိုတွေ့ရမှာပါတဲ့ဆရာနာရှင်ခေတုံးကဆိုလို့ရှိရင်နာဂိမုံတိုင်းတိုက်လို့လူတသိန်းကျော်လောက်တင်နေတဲ့အချိန်မှာတော့2008အခြေခံဥပဒေကိုအတည်ပြုပေးဖို့မဲပေးခိုင်းတာကတိတ်ကိုအယူဆိုးအကြီးတန်းပါတယ်တဲ့ဒါမဲ့အခု NND လိုပြည်သူကိုမျက်နှာမူတဲ့အစိုးရတက်လာချိန်မှာတော့ကူညီကယ်ဆယ်ရေးတကယ်လို့လိုအပ်လာမယ်ဆိုရင်တော့အချိန်နဲ့တပြေးညီလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
โอเคสื่อโอ้สายผัดไปแล้วเจซุบาสรเราเจอดีมานอกแต่เราอีเมลเนี่ยไปปို့ท่าได้สารสองแล้วชื่อนี่บาร์เนี่ยตัวก็อเมริกันพี่เราสรมองตัตนะว่าโกยันไหนผัดไปบ่าวครับ
ตะเดนมีเดียတွေရဲ့လွတ်လပ်ခွင့်ဟာဘလောက်အရေးကြီးသလဲဆိုတာအခုထိုင်းနိုင်ငံမဲဆိုင်မြို့အနီးကြောက်လိုင်ကူလဲပိတ်မိနေတယ်လူငယ်ဘောလုံးသမား12ယောက်နဲ့နှီးပြဆရာ1ယောက်ကိုကယ်ဆယ်ရေးလုပ်ငန်းစဉ်ကမိမောင်းထိုးပြနေတယ်လို့ယူဆမိပါတယ်ပြည်တွင်းသတင်းမီဒီယာတွေကပြည်ပသတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးအဆက်မပြတ်သတင်းထုတ်ပြန်နေတာကြောင့်ထိုင်းပြည်သူတွေသာမကတကဘာလုံးသိရှိသွားကြပြီးတော့အကူအညီကယ်ဆယ်ရေးအကြံဉာဏ်ကောင်းများပေးနိုင်ကြုံသာမကအတွေ့အကြုံရင်းချက်တဲ့နိုင်ငံတွေကကျောင်းကျင်သူတွေကလည်းတိုက်ရိုက်ကူညီခွင့်တွေရရှိနေတဲ့အတွက်ထိုင်းအစိုးရကိုချီးကျူးဂုဏ်ပြုနေကြပါတယ်။နောက်ပြီးအစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့ထိန်းချုပ်ကန့်သတ်မှုတွေနှေးပါမှုတွေကြောင့်ဘာသာရေးလူမှုရေးအဖွဲ့အစည်းတွေနဲ့ထိုင်းတပ်မတော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဝမ်းမြောက်အားကြွယ်တွေ့မြင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းအစိုးရအနေနဲ့တောတောင်တွေနီးစပ်ရာဘာသာရေးစောက်အုံတွေမှာပုံရှောင်နေရတဲ့ဆစ်ရှောင်ဒုက္ခတွေရဲ့အခြေအနေတွေကိုအမှန်တိုင်းသိနိုင်အောင်မီဒီယာလွတ်လပ်ခွင့်တွေပုံမပေးတဲ့လိုမီဒီယာတွေအနေနဲ့လည်းအကန့်အသတ်တွေကြားကရနိုင်တဲ့နည်းလမ်းတွေနဲ့ဆစ်ရှောင်ဒုက္ခတွေနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ခံစားနေရတဲ့ပြည်သူတွေရဲ့သတင်းတွေကိုထိုင်းမီဒီယာသမားတွေလိုအဆက်မပြတ်ဖော်ပြပေးတဲ့လို့ယူဆမိပါတယ်။အထူးသဖြင့်အစိုးရနဲ့တပ်မတော်ခေါင်းဆောင်တွေအနေနဲ့ထိုင်းအစိုးရရဲ့ပွင့်လင်းမြင်သာတဲ့ကယ်ဆယ်ရေးစီမံခန့်ခွဲမှုပုံစံတွေကိုအတူယူသင့်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါ။ဒီထဲအချက်တချို့ကတော့စစောတော့ကိုအောင်စောထောက်ပြရလဲရှိပါတယ်။ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုတစ်ချက်မေးချင်ပါတယ်။ကျွန်တော်တို့ဆိုတော့ဒီဟိုပေါ့လေသတင်းမီဒီယာခန်းကဏ္ဍတွေနဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီလိုအရေးပေါ်အခြေအနေတွေဇုံတရာကျင်ဝရဲဆိုရင်မြန်မာနိုင်ငံရဲ့အခြေအနေရောဒီလိုလူလူသိအောင်ချေချေပြင်းပြင်းလုံနိုင်တဲ့အခြေအနေမျိုးလက်တလုံးမှာဘလောက်များရှိရလို့ကိုအောင်သူငယ်သုံးသပ်လို့ရမယ်။
အခုသူတို့ပြောကြဒီလိုထိုင်းနိုင်ငံမှာကအားကောင်းချက်ကလေနေရာတော်တော်များများမှာလောက်စပီကာတွေရှိရကြအဲ့ဒါကဘာလဲဆိုရခါကြတော့အရင်တစ်ခေတ်တုန်းကကျွန်တော်တို့ civil defense ပေါ့ဗျာဒီအရက်ကပြည်သူ့စစ်တဘော ကာကွယ်ရေးစနစ်လုံခြုံရေးအပေါ်မှာနေရာကြီးရွာတော်တော်များများမှာ loudspeaker တွေရှိပါတယ်။ကျွန်တော်အဲ့တော့ဒီသဘာဝကပ်ဘေးတွေပါနေဖြစ်လာလို့ရှိရင်သူတို့ကချက်ချင်းသတင်းပေးနိုင်ရဲ့နောက်တစ်ခါ FM radio တို့ရုပ်မြင်သံကြားတို့ဆိုတော့ဒါတွေကလည်းသူတို့အတွက်ပို့ပြီးတော့ဟိုမြန်ဆန်တဲ့ဟိုသဘောမျိုးရှိပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီမှာကျတော့ဒီခုနပြောတဲ့ကိစ္စတွေပေါ့နော်ရုပ်မြင်သံကြား FM radio ခုနလိုသတင်းပေးမဲ့ကိစ္စတွေကသဘာဝကပ်ပြီးဖြစ်မယ်ဆိုရင်အားနည်းတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီမှာဒီသတင်းမီဒီယာကိုထိန်းချုပ်ခြင်းတဲ့ဆန္ဒကရှိတုံးမယ်လို့ထင်ပါတယ်။အထူးသဖြင့်အခုကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စပေါ့နော်ဒီသတင်းမီဒီယာဒီသွားခြင်းတဲ့ဒီ access ကိစ္စတွေမှာလည်းအခုချိန်ထိတော်တော်စကားပြောနေကြရတော့ပေါ့။အဲ့တော့သဘာဝကပ်ပြီးဖြစ်လာတဲ့အချိန်မှာလည်းဒါမျိုးတွေကြုံနိုင်တယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကောင်းငင်းဆွနေပြတာကျေးဇူးပါအခုကျွန်တော်တို့ပေးပို့ထားတဲ့စာတချို့ကြံနေပါသေးတယ်ဆိုတော့ပထမဆုံးစာတစ်စောင်ကတော့ဟိုကတည်းကနော်ကိုဒေါက်တာကျော်ရှင်းရဲ့စာပါမဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံမှာစစ်ဆိုးရယာယီအုပ်ဆိုးနေတာအတော်ကြာသွားပါပြီ။ဘာပဲဖြစ်ဖြစ်ဒီအချိန်မှာနိုင်ငံဆောင်ကိုစူးစီးနိုင်ခဲ့တဲ့အတွက်လေးစားမိပါတယ်။နိုင်ငံဆောင်ကနီးပညာနဲ့တက်ကြွသူတွေရဲ့ဇွဲလုံးလားကြံ့ရည်ဖန်ရည်ကိုတော့ချီးကျူးလို့မကုန်နိုင်ကြပါ။ဝီမန်တာဓိပတိပါပဲ။မိုင်းဖုံးဆရာတော်ရဲ့မေတ္တာဓာတ်ကလည်းအတော်ဆူးရှာလာပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအပေါင်းလက္ခဏာဆောင်ပါတယ်။ငွေကုန်ကြေးကျခံနိုင်တာဟာလည်းအသာချက်တစ်ခုပါ။ဟိုရင်နေကလေးကတဘာဝဘေးစီမံခံွယ်ရေးဦးစီးဌာနဆိုတာစနစ်တကျဖွဲ့စည်းပြီးသားပါခရိုင်အုပ်ချုပ်ရေးမှုအစင်မှာဘေးရန်ရဲ့ဆင့်သက်မှတ်ခြင်းနဲ့တုံ့ပြန်ကယ်ဆယ်ရေးအတွက်ရန်ပုံဝင်နဲ့ထောက်ပံ့ပစ္စည်းပေးစွမ်းနိုင်တဲ့အခွင့်အာဏာရှိပါတယ်အရန်ကောင်းတဲ့ဖြေလျှော့စနစ်တစ်ခုလို့သုံးသပ်ချင်ပါတယ်အရေးကြောင့်ဆိုရင်ကိုစီနိုင်ရခန့်ကပါဝင်ကြမယ်ပြည်ရင်းပြည်ပါလူမှုရေးအဖွဲ့တွေကလည်းအားကောင်းမောင်းတန်တွေကြီးပါပဲချီကျူးဂုဏ်ပြုရမယ့်သူနောက်တစ်ယောက်ကျန်ပါသေးတယ်သူကတော့နီးပြကလေးပါပဲသူသားမစီမံတတ်ရင်အမိတ်မပေးတတ်ရင်မစူးစီးနိုင်ရင်ဥမဆောင်တတ်ရင်ဒီကလေးတွေရဲ့ရှေ့ရွေးဟာမတွေးဝင်စရာပါနားကွဲရင်ကြားကြိုက်ခံရမှာမြေကြီးလက်ခတ်မလွဲပါဘူးထိုင်းနိုင်ငံမှာ team building ကအတော်အားကောင်းနေပါပြီနေရာလိုက်အကောင်းဆုံးကစားနိုင်ပြီးတော့ရှေ့တန်းကိုပံ့ပိုးနောက်တန်းကိုဆင်းပြီးကူနိုင်တဲ့ဘောလုံးအသင်းကြီးတစ်သင်းနဲ့တူကြောင်းပါဗျာကလေးတွေအများဆုံးဂူထဲကနေလွတ်မြောက်ကြပါစေလို့မေတ္တာပို့သလိုက်ပါတယ
်။ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှိန်ပါခင်ဗျာ။နောက်တူကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုရန်နိုင်ဖတ်ပြပါခင်ဗျာ
။ကျွန်တော်ကဖြိုးဝင်းထက်အောင်ပါထိုင်းနိုင်ငံကအဖြစ်အပျက်ကိုကြည့်ပြီးမြန်မာတွေအတူယူနေတာတွေကတော့လူသားရဲ့အသက်ရှင်မှုကိုတန်ဖိုးထားသောအစိုးရရေးပေါ်အခြေအနေပေါ်အမျက်မထုတ်သောလူအဖွဲ့အစည်းနိုင်ငံကာပူးပေါင်းဆောင်ရွက်မှုကိုအတိအမှတ်ပြုသောအတွေးခေါ်ပြစ်တင်ဝေဖန်လက်ညှိုးထိုးမနေပဲလက်တွေ့ဆောင်ရွက်သောနိုင်ငံဝန်ထမ်းများဒါပြင်နီးပြဆရာတဦးရဲ့ဘလို့အချင်းနေအခက်ခဲကြုံနေပေမဲ့အားမလျှော့ပဲစိတ်ငြိမ်ငြိမ်နဲ့တစ်ဖွဲ့လုံးကိုထိန်းသိမ်းထားနိုင်သောခိုင်မာလာတဲ့စိတ်သက်စရတာတွေကစန္ဒမူနာပြလိုက်တာပါပဲလူသားလုံးညိုရေးအသက်ရှင်ရက်တည်ရေးမစုံမနစ်ဇွဲမျောလင်းချက်ရှင်သန်မှုတွေကိုအတူယူသင့်ပါတယ်ကျေးဇူးတင်ပါတယ် VOA ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လေးအဆုံးမသတ်ခင်မှာကျွန်တော်ကိုမင်းမင်းကြံရှိနေပါသေးတယ်ကိုမင်းမင်းကိုတို့ဟိုလဲဆွေးနွေးစီချင်တာကျွန်တော်ဒီမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံကယ်ဆယ်ရေးလုပ်ငန်းတွေကနေအတူယူစီရလေးလာစီရဟိုလှုပ်စီချင်တဲ့ဆန္ဒတွေဘာတွေများရှိမယ်လို့ကိုမင်းမင်းအနေနဲ့ယူဆလဲခင်ဗျာကိုမင်းမင်းဟိုသဘောထားကိုလဲတမိနစ်လောက်ဆွေးနွေးလို့ရပါသေးတယ်ခင်ဗျာ
ဟုတ်ကဲ့အာနောက်တစ်ခုနေရတော့ဟိုပါဘောနော်ဒီထိုင်းနိုင်ငံမှာဘယ်လိုကိစ္စပဲဘယ်ကိစ္စမှဆိုလို့ရှိရင်ဒီအတွေ့အကြုံကနော်ဝန်ထမ်းပြည်သူအားလုံးသူတို့နိုင်ငံတော်ဝန်ကိုသူတည်ရဲအတက်ညီတက်ညီလို့ခေါ်ရတာတရားဒါသူတည်ညီမှုပေါ့နော်အဲဆိုအဲ့ဒါအဲ့ဒီကိစ္စအတွက်ဆိုရင်ဒါအရင်အတူတူကြောင်းတဲ့ကိစ္စနောက်တစ်ခုကပေါ်မှာရှင်းလင်းသွားတဲ့ဒီတိုင်းနဲ့အပြစ်မတင်တဲ့ဟာပေါ့နော်ကိစ္စတစ်ခုမှဆိုရင်သူတို့ဤအောင်သူတို့ဟိုသုံးဇလုံးနဝရိယနဲ့တွားတယ်အဲနောက်တစ်ခုကကျွန်တော်တွေ့ရဆနစ်ပြဟောထိုင်းနိုင်ငံမှာဆိုလို့ရှိရင်အဲဆနစ်ကကောင်းတယ်ဆနစ်ကျတယ်အဲနောက်တစ်ခုကသူတို့ပညာရေးကျွန်တော်ကပညာရေးမှာဆိုလို့ရှိရင်ကောင်းမွန်တဲ့ပညာရေးပြီးတဲ့သူစိတ်ပညာရေးထဲမှာတခါတည်းသူတို့ခုနကပြောတင်းသွေးရှင်တို့အားကစားတို့ဟိုတခါတည်းသူတို့ကျွဲပြီးတော့ပြီးတဲ့ခါလေးလစ်ပညာဖြစ်တယ်ပေါ့နော်ဆိုတော့အဲပညာရေးကသူတို့ရဲ့အဆုံးချက်ဖြစ်တယ်အဲနောက်ပြီးတော့တစ်ဆက်ထဲမှာပဲသူတို့ဟိုအတုံးကြနိုင်တဲ့အခြေအနေတွေ့တယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်ကတော့ခုကဟိုမိနစ်ဝက်လောက်ကျွန်တော်အချိန်စက္ကန့်30လောက်အချိန်ရနေသေးတဲ့အတွက်ကျွန်တော်ကိုအောင်စော်ဘဲအပိတ်အနေနဲ့ဆွေးနွေးပေးစေချင်ပါတယ်ကျွန်တော်တို့အခုမြန်မာနိုင်ငံအနေနဲ့အခုထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးလုပ်ငန်းအနေနဲ့အတူယူစရာလေ့လာစရာအကောင်းဆုံးတစ်ခုအနေနဲ့ပြောမယ်ဆိုရင်ဘာများရှိမလဲခင်ဗျအ
ာကျွန်တော်တင်တဲ့ coordination ပါပဲ coordination ပါပဲ defend development မှာအဲ့ဒါထွေအုပ်နဲ့
အစိုးရနဲ့တက်တဲ့ဒီနေ့တိုင်းမှာအကုန်လုံးဒီမှာဆိုရင်လည်းတဖက်နဲ့တစ်ဖက်မှာကိုအော်ဒီနေးရှင်းကောင်းတယ်အထက်အမင်းညာဘာလို့အမညာလို့အမဆိုရဲ confusion စိတ်လှချပြီးတော့ဒီရောင်းချစလုပ်ငန်းတို့လည်းမရှိဘူးပေါ့ပြီးတော့ကဲသေးလုပ်ငန်းတို့ stand train ပြီးတော့ကိုဝင်ကြီးကိုကြီးချင်းတဲ့အုပ်စုတွေလို့လည်းတို့ခွင့်မပြုပါဘူးအဲ့တော့အဲ့လိုမျိုးတွေပေါ့နော်ဆိုတော့ကျွန်တော်စီမံတော့အဲ့လိုဟာမျိုး mobilization နဲ့ coordination တော့အရေးကြီးဆုံးပဲလို့ကျွန်တော်ထင်တယ်အဲ့ဒီက lesson learned ကျွန်တော်တို့တည်းကဘယ်ဟာဘာသင်ခန်းစာယူမလဲဆိုတာအရေးကြီးဆုံးပဲလို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဥအောင်စိုးဥအောင်သူငယ်ကိုမင်းမင်းနဲ့စာရေးသားပေးဖို့ဆွေးနွေးသူတွေတောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းတွင်တင်ဆက်တဲ့စနေနေ့ညဒိုင်ရိုက်လီလိုက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ချက်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo နဲ့ဆွေးနွေးပွဲတွေဟာစိတ်မကောင်းစရာပဲလို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနကစနေနေ့မှာပြောပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းရေးအမေရိကန်ဟာတစ်ဖက်သက်ဖိအားပေးဖို့ကြိုးစားနေတယ်လို့ဆွဆွဲပြောဆိုပါတယ်။ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုကတော့ဆွေးနွေးပွဲပြီးချင်းမှာပဲအပေါင်းလက္ခဏာဆောင်အမြင်နဲ့ပြောပါတယ်။နှစ်ဖက်အကြားနိုင်ငံပေါင်းများစွာအကျိုးရှိတဲ့ဆွေးနွေးပွဲတွေရှိခဲ့တယ်လို့ပြောသလိုအဓိကကြားတဲ့ကိစ္စရဲ့အားလုံးဒီဘက်မှာတိုးတက်မှုရှိတယ်လို့လည်းဆိုပါတယ်။တိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခန့်ချင်းရံမြို့ထမ်လွန်နိုင်နှုံးလှိုင်ကူထဲမှာပေးမိနေတဲ့ကျောင်းသားလေးတွေနဲ့သူရဲ့ဘောလုံးသင်းနီးပါးတို့ကိုကဲထုတ်ပို့ရမှာမကြခင်ပြင်းထန်တဲ့မုတ်တုံမှုရွာနိုင်ခြင်းရှိတဲ့အတွက်အများဆုံးလှုပ်ဆောင်မှုတွေလို့ထိုင်းတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်အသက်၁၇နှစ်ကနေ၁၆နှစ်အရွယ်ကလေးတွေနဲ့အသက်၂၅နှစ်အရွယ်သူတို့ရဲ့နီးပါးတို့ဟာဇွန်လ၂၃ရက်နေ့ကလေးကလှိုင်ကူထဲမှာပိတ်မိနေတာပါလူခဲ့ရဲ့နိုင်ငံတွင်ရာသီဥတုနည်းနည်းကောင်းလာတာနဲ့ရေလူးကျသွားတာတွေကြောင့်ရေအောက်ကိုဖြတ်ပြီးကဲထုတ်ရေးအတွက်တင့်တော်တဲ့အခြေအနေတွေပေါ်လာပေမဲ့မိုးထက်ရွာလာရင်အဲ့ဒါကသိခံမှာမဟုတ်ဘူးလို့ကယ်ဆယ်ရေးလုပ်ငန်းကိုကြီးကြပ်နေတဲ့ချင်းရန်ခဲကယာယီအုပ်ချုပ်ရေးမှူးကစနေနေ့မှာပြောပါတယ်။ထိုင်းနိုင်ငံဖူကက်ပန်းပြေကျွမ်းနာမှာတင်မောမောက်လို့သေဆုံးသူ40ယောက်အထိရှိသွားပြီလို့ဖူကက်ခရိုင်အုပ်ချုပ်ရေးမှူးကစနေနေ့မှာပြောပါတယ်။ပျောက်ဆုံးနေတဲ့ခီးသည်15ယောက်ကိုလည်းဆက်ပြီးတော့ရှာနေကြဆဲပါ။တရုတ်ကမ္ဘာလက်ခီးသည်တင်တင်မောမုံတိုင်းကြောင့်ဂျာတာဘေးနေကနှမြုပ်တာမှာသေဆုံးသူအများစုဟာတရုတ်လူမျိုးတွေဖြစ်ကြပါတယ်။ပြန်ပြီးတော့ရှာတွေ့တဲ့အလောင်းတို့ချို့မှာမိခင်တွေကထွေးပွေထားရင်သေဆုံးနေတဲ့ကလေးငယ်တွေလည်းပါတယ်လို့ကယ်ဆယ်ရေးလုပ်တဲ့ရင်ကူသမားတွေကပြောပြကြပါတယ်။ဇူလိုင်လ9ရက်ကဘာဖလားဘောလုံးပြိုင်ပွဲကွာတာကွာတာဖိုင်နယ်နောက်ဆုံးပွဲစဉ်တွေမှာတော့အင်္ဂလန်ကဆွီဒင်ကို2ဂိုးပြတ်နေနိုင်ပြီးခရိုအေးရှားကအင်ရှန်ရုရှားကိုပင်နလီအဆုံးဖြတ်ခံပြီးမှစုစုပေါင်း6ဂိုး5ဂိုးနဲ့အနိုင်ရောင်သွားပါတယ်။အင်္ဂလန်နဲ့ခရိုအေးရှားတို့ဆီမီဖိုင်နယ်ပွဲကိုမြန်မာစံတော်ချိန်ဇူလိုင်လ12ရက်ကြာတာပြည်နေ့မနေ့အစော12နာရီခွဲမှာရှင်ပြိုင်ကစားကြပါမယ်ခင်ဗျာ
။ဒါကတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ကျေးဇူးတင်ပါတယ်ရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.